Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့တည်ဆုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် Few American တန်ကနေ2019ခုနှစ်ဇွန်လ9ရက်ဗုဒ္ဓဟူးနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190လူကနေတိုက်ရိုက်ထုတ်လင်းနေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြထွေးပါရှင်
။ကျွန်တော်အောင်လင်းဟောပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့ယူရိုနိုင်ငံမှာပါလီမန်နဲ့ကွာလာလွန်ပူးခေါင်းဆောင်အယာတိုလာရာဟိုလာခိုမေနီကိုပိမန်တို့ကိုဒီကနေ့ပြစ်မှတ်ထားတိုက်ခိုက်မှုတွင်လူ12ယောက်သေဆုံးသွားပါတယ်။ခီးတဲ့တရားကျော်လိုက်ပါသွားတဲ့မြန်မာတပ်မတော်ပို့ဆောင်ရေးလေယာဉ်တစ်စင်းပျောက်ဆုံးနေပြီးလေယာဉ်အားပြတ်ကျခဲ့တယ်လို့ယူဆနေရပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်နေသူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဆိုဆိုအကောင်လူပြောသလိုပါပဲဒီတပ်မတော်လေယာဉ်တစ်စင်းဟာဒီကနေ့မြစ်ကနေရန်ကုန်ကိုအသွားတဝယ်မြို့အနီးမှာပြတ်ကျသွားခဲ့ပါတယ်။
မြက်ခွာအော်နာတဝိုက်လို့ပဲပြောပါတယ်ခင်ဗျဒေသခံကြီးရဲ့ပြောစကားကြောင့်ကျွန်တော်စီကဒီကက်ဆယ်ရက်ဖွဲ့တွေအဲ့တော့သွားနေပါပြီခင်ဗျအဲ့အတွက်ကိုကျွန်တော်တို့က
ကုညီကေဆေးလုပ်ငန်းတွေစတင်လှုပ်ဆောင်နေတဲ့အကြောင်းကိုတော့တင်းနှသာရီတိုင်းလုံချုံရင်းနဲ့နေဆက်ရေးရာဝန်ကြီးဘုံမူကြီးကျော်စီကပြောသွားတာပါမကြခင်မှာအပြည့်စုံနာဆင်နေပါတယ်ရှင်တခါရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အကြောင်းနဲ့မြန်မာနိုင်ငံကနေလူကုန်ကူးခင်ရသူတချို့ထိုင်းနိုင်ငံဘက်မှာဖမ်းဆီးခင်ရတဲ့အကြောင်းအပြင်ကမ္ဘာသမုဒ္ဒရာကြီးတွေအတွင်းမှာရေရွညဉျံမှုအခြေအနေပိုပြီးတော့ဆိုးဝါးလာတာနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လင်းပေးမှာပါအခုတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုအောင်လွေဦးနဲ့မတ်သိန်ကီထိုက်တို့ကတလက်ကြညာပေးကြပါမယ်ရှင
်။ UN ငွေမှာလူ12ယောက်သေဆုံးပြီး42ယောက်ထဏ်ရရှိခဲ့တဲ့ပါလီမန်နဲ့ကွာလာလွန်ပူးခေါင်းဆောင်အယာတိုလာရူဟိုလာခိုမေနီကိုပိမန်တို့ကိုဒီကနေ့ပြစ်မှတ်ထားတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS စစ်တမ်းစစ်သွေးကြောအဖွဲ့ကကြေညာလိုက်ပါတယ်။တိုက်ခိုက်မှုစတင်ပြီးနိုင်ပိုင်းကြမှာပဲ IS အစိုးရအဖွဲ့ရဲ့အခမဲ့သတင်းဌာနကကြေညာလိုက်တာပါ။ UN ငွေကလာတဲ့သတင်းတွေထဲမှာတော့လူ2ဦးသေဆုံးပြီးအများပြားထိခိုက်ဒဏ်ရာရခဲ့တဲ့တူရန်မြို့တော်တောင်ဘက်ကကိုပိမန်ကိုတိုက်ခိုက်မှုမှာအသေခံဘုံးခွဲသမားနဲ့တနတ်သမား3ဦးစီးနင်းတိုက်ခိုက်ခဲ့တဲ့အကြောင်းဖော်ပြကြပါတယ်။တိုက်ခတ်သူတွေကအနည်းဆုံး2ဦးရဲတပ်ဖွဲ့ကဖမ်းဆီးမိခဲ့ပြီး2ဦးတော့အသေမိခဲ့ကြောင်းသတင်းတွေကဖော်ပြခဲ့ကြတာပါ။အရင်ပါလီမန်ကတက်ကက်မှုအတွင်းမှာတက်ကက်သူ2ဦးကလွတ်တော်အစအုပ်အတွင်းအသေးခံဘုံးခွက်ခဲ့ပြီးတနတ်သမား3ဦးလည်းပါဝင်ပါတယ်တက်ကက်သူ6ဦးစလုံးကိုလွန်ကျိုးရေးတပ်ဖွဲ့တွေကအသေးပြစ်ခတ်ဖမ်းဆီးနိုင်ခဲ့ကြောင်းလည်းနောက်ပိုင်းသတင်းတွေမှာဖော်ပြပါတယ်တက်ကက်မှုအတွင်းလွန်ကျိုးရေးအဆောင်2ဦးသေဆုံးပြီးလူတော်များတဲ့ဒဏ်ရာရတဲ့အကြောင်းအီရန်နိုင်ငံကမီဒီယာတွေမှာဖော်ပြပါတယ် IS စစ်တမ်းအစိုးရအဖွဲ့ကစီးရီးယားနဲ့အီရန်နိုင်ငံတွေမှာအီရန်နိုင်ငံကကျောတော်နှုတ်ခံပေးထားတဲ့လက်နက်ကင်အုပ်စုတွေနဲ့တက်ခိုက်နေသလိုအီရန်နိုင်ငံကရှီယာမွတ်စလင်လူနည်းစုတွေပေါ်မှာလည်းဘာသာရေးအယူလွဲမှားသူတွေအဖြစ်တုတ်တင်ရှင်းလင်းရမယ်လို့သဘောထားနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ
်ပြင်သစ်နိုင်ငံပါရီမြို့တော် Notre Dame ကတည်တဲ့အနီးရဲတွေကိုတူနဲ့တိုက်ခိုက်ခဲ့သူဟာဒေါက်တာဘွဲ့အတွက်စာရန်ပြည့်စုံနေသူចောင်းသားတို့ဖြစ်ပြီးအစွမ်းရဝါဒီအဖြစ်တန်ပြတ်ရှိထားသူမဟုတ်ဘူးလို့ပြင်သစ်အစိုးရပြောခွင့်ရကပြောပါတယ်တိုက်ခိုက်သူရဲ့ပြောဆိုချက်အရအကြမ်းဖက်ဝါရဆဲတိုက်ခိုက်မှုအဖြစ်ရဲကသတ်မှတ်ထားတယ်လို့လည်းသူကပြောပါတယ်မနေ့အင်္ဂါနေ့တုန်းကတိုက်ခိုက်မှုအပြီးမှာတိုက်ခိုက်ခဲ့သူကစီးရီးယားအတွက်လုတ်တာလို့ဩဟစ်ခဲ့တာဆိုပြီးတော့လဲပြင်သစ်ပြည်ထောင်ဝင်ကြီးဂါရယ်ကော်လမ်ကပြောပါတယ်တိုက်ခိုက်သူထံကတွေ့ရတဲ့မှတ်ပုံတင်ကပ်အရအယ်ဂျီးရီးယားចောင်းသားဖြစ်တယ်လို့လဲပြည်ထောင်ဝင်ကြီးကသတင်းထုတ်တွေကိုပြောပါတယ်သူ့ရဲ့တိုက်ခန်းကိုရဲကဝန်ရှာတာမှာတော့သူကအစ္စလာမ်ရဲ့အစွန်ရောက် IS နဲ့တသားတည်းရှိနေတယ်ဆိုတာကိုအယ်ဂျီးရီးယားဘာသာစကားနဲ့ကြေညာထားတဲ့ဗီဒီယိုတစ်ခုကိုလဲတွေ့ရှိရပါတယ်Notre Dame ကတည်တဲ့အနည်းမနစ်နေခင်ပိုင်းကင်းလှည့်နေတဲ့ရဲတပ်ဖွဲ့ဝင်3ဦးကိုတိုက်ခိုက်သူကနောက်ကနေဝင်တိုက်တာပါ။အဲ့ဒီအချိန်မှာကတည်တဲ့ရှေ့ရင်ပြင်မှာခီးသွွားတွေနဲ့စီကားနေခြင်းလည်းဖြစ်ပါတယ်။တိုက်ခိုက်မှုကိုအကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးဌာနကစုံစမ်းစစ်ဆေးနေတယ်လို့ပြင်သစ်အစိုးရရှေ့နေရုံကပြောပါတယ်။တိုက်ခိုက်မှုဖြစ်တဲ့အချိန်မှာဖျားချောင်းတွေကိုဝင်ဖို့စောင့်ဆိုင်းနေကြတဲ့ခီးသွွားတွေကိုတော့လုံခြုံရေးတာဝန်ရှိသူတွေကဖျားချောင်းအတွင်အမြန်ဝင်ခိုင်းပြီးဖျားချောင်းတကားတွေကိုပိတ်ခဲ့ကြပါတယ်။ဖျားချောင်းရှေ့ရင်ပြင်မှာတော့ရဲအဖွဲ့ကတခြားဖောက်ခွဲပစ္စည်းတွေရှိမရှိစစ်ဆေးခဲ့ကြသလိုလုံခြုံရေးရှင်းလင်းဆောင်ရွက်မှုတွေကိုလည်းလုပ်ခဲ့ပါတယ်ရှင်။
ပြည်ထောင်ငံလန်ဒန်တရားပေါ်မှာပြီးခဲ့တဲ့သတင်းပတ်တွေအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွင်တင်းဆုံးသူနောက်တူရှိခဲ့ကြောင်းသိန်းစမစ်တဲကအလောင်းတလောင်းကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ကအတည်ပြုပြောဆိုလိုက်ပါတယ်။တင်းဆုံးသူဟာပြည်ထောင်ငံသားဇေဗီယာတောမတ်ဆိုသူဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောဆိုခဲ့တာပါ။လွန်ကျွေးရာရှိတွေရဲ့လက်ချက်နဲ့တင်းဆုံးသွားတဲ့တိုက်ခိုက်မှုကျူးလွန်သူတွေကတတိယမြောက်လူဟာအသက်22နှစ်အရွယ်ယေဆုဇကဘာဆိုသူဖြစ်ကြောင်းမနေ့တုန်းကပဲလန်ဒန်ရဲတပ်ဖွဲ့ကကြေညာထားပါတယ်။တိုက်ခိုက်မှုကျူးလွန်သူတတိယမြောက်လူဟာလန်ဒန်ရှေ့ဟိုင်းမှာနေထိုင်သူမ ော်ကိုနွယ်ဘွားအီတလီနိုင်ငံသားတူဖြစ်ပြီးလွန်ကျွေးရနော်နေကစောင့်ကြည့်ထောက်လန်းခံရသူတူတော့မဟုတ်ပါဘူးနောက်ထပ်တက်ခတ်သူနှစ်ဦးကလည်းလန်ဒန်ရှိပိုင်းမှာနေထိုင်သူတွေဖြစ်ကြပြီးဗြိတိန်နိုင်ငံသားကူရန်ရှက်ဆက်ဘတ်နဲ့ရစ်ချက်ရီဒွန်ဆိုသူတွေဖြစ်ကြောင်းရဲတပ်ဖွဲ့ကတင်းနှလာနေတုန်းကကြေညာထားတာပါဘတ်ဆိုသူရဲ့အကြောင်းကိုတော့အာနာဝိုင်နဲ့အရင်ကတည်းကသိထားပေမဲ့တက်ခတ်မှုစီစဉ်နေတဲ့အကြောင်းထောက်လန်းရေးသတင်းချက်လက်တွေကြိုတင်ရရှိမထားတဲ့အတွက်လွန်ကျွေးရေးအတွက်စိုးရိမ်စရာကောင်းလောက်တဲ့သူတူဦးဖြစ်နေတတ်မှတ်မထားပါဘူးမနေ့တုန်းကတော့လန်ဒန်ရှိပိုင်းမှာအသက်28နှစ်အရွယ်အမျိုးသားတူကိုအချမ်းဘက်ဝါဒတံပြန်တက်ဖြစ်ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပေမဲ့တက်ခတ်မှုနဲ့ဘလို့ဆက်နွယ်နေတယ်လဲဆိုတာကိုတော့မပြောခဲ့ပါဘူးစနေနေ့ကအချမ်းဘက်တက်ခတ်မှုအတွင်းမှာတော့အမျိုးသား3ယောက်ကဗင်ဂါဒစီနဲ့လန်ဒန်တရားဝင်မှာလမ်းသွားလမ်းလာတွေကိုဝင်တက်ခဲ့ပြီးဒီနောက်မှာကားတွေကထွက်လာပြီးအနားမှာရှိနေတဲ့ဇေယျကလူတွေကိုဓာတ်နဲ့လိုက်ထိုးတက်ခတ်ခဲ့ရကရဲတပ်ဖွဲ့ကအသေးပြစ်ကတ်ဖမ်းဆီးခဲ့တာပါ IS စစ်သူကြောင့်အဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းအဖွဲ့ရဲ့အခမဲ့တင်းဌာနကနေကြေညာခဲ့ပါတယ်
ဂျာရုကဖယ်ရှားခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့ညွှန်ကြားရေးမှူးဟောင်း James Comey နေရာမှာအစိုးရရှိနေဟောင်း Christopher Ray ကိုမကြခင်အစိုးပြုခန့်အပ်မဲ့အကြောင်းဒီကနေ့အစောပိုင်းမှာပဲသမ္မတ Donald Trump က Twitter Internet လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့လတဲမှာပဲသမ္မတ Trump ကယာဒုကဖြုတ်ပြလိုက်တဲ့ FBI အကြီးအကဲဟောင်း Comey ဟာအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှထွက်ဆိုဖို့တရက်အလိုမှာပဲသမ္မတရဲ့ကြီးညာချက်ထွက်ပေါ်လာတာပါသမ္မတ Trump ရဲ့မဲဆွယ်ပွဲတာဝန်ခံတွေနဲ့ရုရှားတို့ကြားပတ်သက်ဆွေးနွေးမှုရှိမရှိစုံစမ်းစစ်ဆေးနေတာတွေကိုရပ်တန့်ဖို့ FBI ညွှန်ကြားမှုဟောင်းကိုသမ္မတကဖိအားပေးခဲ့ကြောင်းပြောဆိုနေတာတွေနဲ့ပတ်သက်လို့လွှတ်တော်မှာမေးမြန်းခံရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ် FBI ညွှန်ကြားမှုသည့်အဖြစ်ခန့်အပ်ဖို့ရာထားတဲ့Ray ဟာသမ္မတဟောင်း George W. Bush လက်ထက်2003ခုနှစ်ကနေ2005ခုနှစ်အထိတရားရေးဝန်ကြီးဌာနရဲ့ရာဇဝတ်မှုဆိုင်ရာဌာနအကြီးအကဲဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။ King and Spady ဥပဒေအကျိုးဆောင်လုပ်ငန်းမှာဖက်ဆက်လုပ်ကိုင်နေတဲ့ Ray ဟာသမ္မတ Trump ရဲ့နိုင်ငံရေးမဟာမိတ်တဦးဖြစ်တဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie အတွက်လည်းအကျိုးဆောင်ရှိနေအဖြစ်မကြာသေးခင်အချိန်အထိအလုပ်လုပ်ပေးခဲ့သူဖြစ်ပါတယ်။အမေရိကန်ရဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာဩဇာကြီးမာတဲ့ FBI ရဲ့ညွှန်ကြားရေးမှူးသစ်အဖြစ်စဉ်းစားခံရသူတွေအတော်များများရှိခဲ့ပေမဲ့ယာထခံရသူစီးရင်ကနေနှုတ်ထွက်သွားခဲ့ကြတဲ့အတွက်တင့်တော်မဲ့သူတို့ရှာဖွေနေတဲ့လုပ်ငန်းစဉ်ဟာသမ္မတရဲ့ကြီးညာချက်ကြောင့်အခုအခါအဆုံးသတ်တော်မှာဖြစ်ပါတယ်ရှင
် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ပုံထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တနင်္လာနေ့တိုင်းမြင်းမြို့ကနေရန်ကုန်ကိုပြန်တန်းလာတဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်တစ်စင်းပျောက်ဆုံးနေပြီးရှာဖွေမှုတွေလုံဆောင်နေတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်လိုက်ပါတယ်။မြေကနေမွန်လဲတနားရုံမှာထွက်ခွာသွားပြီးအမြင့်ပေ18,000လောက်ကနေပြန်တန်းခဲ့တဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်ဟာဒဝဲမြို့အနောက်ဘက်မိုင်20လောက်အကွာမှာအဆက်အသွယ်ပြတ်တောက်သွားခဲ့ကြောင်းမြေလေကြောင်းထင်းသိမ်းစခန်းက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်အရတပ်မတော်ပို့ဆောင်ရေး WAE အမျိုးအစားလေယာဉ်ဟာရန်ကုန်ဒဝဲမြိတ်ပုတ်ပြင်းမြိတ်ရန်ကုန်ခီးစဉ်တိုင်းတသက်ချောင်းချီးပစ္စည်းတွေနဲ့ခီးသည်တွေကိုတည်ဆောင်လာတဲ့အကြောင်းဖော်ပြပါတယ်။လေယာဉ်ပေါ်မှာစစ်သည်နဲ့မိသားစုဝင်106ဦးပြင်လေယာဉ်ဝန်ထမ်း14ဦးပါဝင်တဲ့အကြောင်းလည်းကာကွယ်ရေးဦးစီးချုပ်ရုံးကပြောဆိုထားပါတယ်။လေယာဉ်ပိုက်စားတချို့ကိုဒဝဲနီးပင်လယ်ပြင်ထဲမှာတွေ့ရှိရတယ်လို့ခိုင်လုံတဲ့သတင်းတွေ VOA ကရရှိခဲ့ပေမဲ့တပ်မတော်ဘက်ကရောလေကြောင်းထင်းသိမ်းတာဝန်ရှိသူတွေတန်ကပါတိကျအတည်ပြုချက်တော့မရသေးပါဘူး။လေယာဉ်ပြန်တန်းစဉ်အနည်းပတ်ဝန်းကျင်မှာရာသီဥတုစိုးစိုးဝါးမရှိဘူးလို့လည်းမြေလေကြောင်းထင်းသိမ်းစကန်က VOA ကိုပြောပါရယ်။ပျောက်ဆုံးနေတဲ့တရုတ်နိုင်ငံလို့ဝိုင်းပူဆောင်ရေးလေယာဉ်ရှာဖွေကယ်ဆယ်ရေးမှာတော့မြန်မာရေတပ်စစ်ရင်6ဆင်းလေယာဉ်သင်းစင်းတို့နဲ့ပူပေါင်းဆောင်ရွက်နေတဲ့အကြောင်းလဲကာကွယ်ဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့တာပါ။ပျောက်ဆုံးနေတဲ့လေယာ2016မတ်လမှာမြန်မာနိုင်ငံကိုရောက်လာခဲ့တဲ့လေယာဉ်ဖြစ်ပြီးလေတပ်မှာ809နာရီကြာပြန်တန်းခဲ့ပြီးဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်
တောင်ကိုရီးယားနိုင်ငံတွင်အမေရိကန်ရဲ့တပ်ဒုံးရံကာကွယ်ရေးစနစ်ချထားမှုနဲ့ပတ်သက်ပြီးအချက်ရိုက်နေတဲ့ကိစ္စကိုတန်တမန်ရေးအရာတိုးမြှင့်ဆောင်ရွက်ဥပဒေကြောင်းအရလုံနေရုံတည်းတော့ပြေလည်မှာမဟုတ်ဘူးဆိုတာကိုသမ္မတတဲ့မွန်ဂျေအင်းသဘောပေါက်နားလည်ထားပါတယ်သမ္မတမွန်ဂျေအင်းကသမ္မတရွေးကောက်ပွဲကာလအတွင်းအမေရိကန်ရဲ့ဒုံးခွင်တုံးစနစ်ချထားရေးသဘောတူညီချက်ကိုပြန်လည်သုံးသပ်ဖို့တောင်းဆိုထားတာလည်းဖြစ်ပါတယ်။တောင်ကိုရီးယားအစိုးရသည့်ရဲ့ကြီးကြပ်ဆောင်ရွက်မှုအောက်ကရှောင်ရှားနိုင်ဖို့ရည်ရွယ်လှုံ့ဆော်လာလို့ယူဆရတဲ့ စရုပ်ထမြောက်တပ်ဒုံခွင်တုံတည်ယူပို့ဆောင်တာကိုသတင်းမပို့တဲ့အတွက်ဆိုပြီးဒုတိယကာကွယ်ရေးဝန်ကြီးတဦးကိုလည်းဒီသတင်းပတ်အတွင်းမှာပဲတမရကရာထူးကဆိုင်းငံ့ခဲ့ပါတယ်။ဒုံခွင်တုံချထားမဲ့ဒေသမှာတဘာဝပတ်ဝန်းကျင်အပေါ်တည်ရမှုတွေနဲ့ပတ်သက်ပြီးလေ့လာဖို့လဲတောင်ကိုရီးယားတမရကညွှန်ကြားခဲ့တာကြောင့်ဒုံခွင်တုံစနစ်ချထားရေးအစီအစဉ်မှာနောက်ထပ်နှောင့်နှေးသွားစေနိုင်တာဖြစ်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার ရေးတင်းမာမှုကိုရှော့ချနိုင်ဖို့အတွက်အရင်သမ္မတပတ်ကွန်ဟေလက်ထက်ကလောက်မပြင်းထန်စေဘဲထိတ်တိုက်တွင်းမှုတွေကိုရှော့ချပြီးဆေးဆက်ဆွေးနွေးရေးနဲ့ချင်းကပ်ဖို့တောင်ကိုရီးယားသမ္မတတစ်ကပြောဆိုနေတာဖြစ်ပါတယ်ရှင်
။ပါကစ္စတန်နိုင်ငံဟာတရုတ်နိုင်ငံရဲ့အနာဂတ်စစ်အခြေစိုက်စကန်ကိုပြစ်လာနိုင်ကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ရဲ့မနေ့ကထုတ်ပြန်ချက်ကိုတရုတ်နိုင်ငံကပယ်ချလိုက်ပါတယ်။ပင်တဂွန်ရဲ့အစိုးရခန်းစာထဲမှာတော့ဆူယက်စ်တူမြောင်းကိုတွားရပင်လယ်နီဒေသရဲ့ဝင်ပေါက်မဟာဗျူဟာကြကြမှတည်ရှိနေပြီးအမေရိကန်ရဲ့အဓိကစစ်အခြေစိုက်စကန်တစ်ခုရှိရာဂျီဘူတီနိုင်ငံမှာတရုတ်နိုင်ငံကပထမဆုံးအကြိမ်ဖြစ်ပြီးပအခြေစိုက်ရေတပ်စကန်တိစောက်မှုကိုအကြိမ်ကြိမ်ဖော်ပြထားပါတယ်။ Congress တော်ကိုတင်သွင်းမဲ့စာမျက်နှာ68မျက်နှာပါဝင်တဲ့အမေရိကန်စစ်ဌာနချုပ်ရဲ့နှစ်ပတ်လည်အစိုးရခန်းစာထဲမှာတော့ခံမှန်းခြေ3.3 ဘီလီယံ180ကျော်လောက်သုံးစွဲထားတဲ့တရုတ်နိုင်ငံရဲ့စစ်ပဆိုင်ရာအစိုးရဆောင်ရွက်ချက်တွေကိုဖော်ပြထားတာပါ။တရုတ်နိုင်ငံရဲ့ရေဝန်ကြီးဌာနရဲ့ပြောခွင့်ရသူဟွာချွန်ရင်းကတော့ပင်တဂွန်ရဲ့အစီရင်ခံစာကိုကန့်ကွက်ကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ရဲ့အစီရင်ခံစာဟာအမှန်တရားကိုညှင်းပယ်ထားပြီးတရုတ်နိုင်ငံရဲ့ကာကွယ်ရေးအစီအစဉ်တွေပေါ်မလျော်ကန်တဲ့မှတ်ချက်မျိုးတွေကိုပြောဆိုထားတယ်လို့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့တိရက်ခိုင်မြဲရေးကိုကာကွယ်ရမယ့်တာဝန်တွေကိုလည်းလစ်လျူရှုထားတာကြောင့်လုံးဝကန့်ကွက်တဲ့အကြောင်းဒီကနေ့ပဲပေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါ။ပါကစ္စတန်နိုင်ငံမှာစစ်ကမ်းတွေတိစောက်မဲ့သတင်းနဲ့ပတ်သက်လို့သတင်းတောက်တွေကမင်းမြန်ရမှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကခိုင်မာမှုမရှိတဲ့သဘောထားထင်မြင်ချက်ဖြစ်နေတာပြန်လည်ဖြေကြားခဲ့ပြီးတိတိကျကျပြောဆိုဖို့ကိုတော့ငြင်းဆန်ခဲ့ပါတယ်။ဒါပေမဲ့လည်းတရုတ်နဲ့ပါကစ္စတန်နိုင်ငံတို့ကြားမှာရင်းနှီးတဲ့ဆက်ဆံရေးမျိုးတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးတခြားနိုင်ငံတစ်ခုကိုပြစ်မှတ်ထားဖို့ရည်ရွယ်ထားတာမျိုးမရှိကြောင်းလည်းပြောဆိုသွားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကတင်ပို့ကုန်တွေကိုလုံခြုံရေးအတွက်တင်းတင်းကြပ်ကြပ်စစ်ဆေးဖို့ဥရောပသမ္မဂ EU ကညွှန်ကြားလိုက်ပါတယ်။လေချောင်းရေချောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတင်ပို့တဲ့ပစ္စည်းတွေကို EU အဖွဲ့ဝင်နိုင်ငံတွေထဲမတင်သွင်းမီဖောက်ခွဲရေးပစ္စည်းတွေပါမပါစစ်ဆေးဖို့ညွှန်ကြားတာပါ။လုပ်ငန်းရှင်တွေကတော့ကန့်သက်ချက်အစ်စ်ကြောင့် EU နိုင်ငံတွေကိုကုန်ပစ္စည်းတင်ပို့တာမှာကုန်ကျစရိတ်တွေတက်လာမှာကိုစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြည်ပပို့ကုန်ထက်ဝက်ကျော်က EU နိုင်ငံတွေကိုတင်ပို့နေပြီးပြီးခဲ့တဲ့ဘဏ္ဍာနှစ်မှာတင်သွင်းခဲ့တဲ့ကုန်ပစ္စည်းတန်ဖိုးပမာဏဟာဒေါ်လာ 18.68 ဘီလီယံထိရှိခဲ့တာပါ။ပို့ကုန်တွေကိုဘုံရှာတဲ့အနက်ခံခွေးတွေ၊ကရိယာတွေနဲ့စစ်ဆေးရမှာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီလိုစစ်ဆေးရလုပ်ငန်းတွေလှုပ်ဆောင်နိုင်တဲ့နေရာမရှိတဲ့အတွက်စစ်ဆေးနိုင်မဲ့နိုင်ငံတစ်ခုကိုတွားရောက်ရမှာလည်းဖြစ်ပါတယ်။ EU နိုင်ငံတွေကကုန်သွယ်ရေးမှာစိုးရိမ်စရာအန္တရာယ်ရှိတဲ့နိုင်ငံအဖြစ်သတ်မှတ်ထားတဲ့အထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဟာ73နိုင်ငံမြောက်ဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကတော့တနင်္လာနေ့မှာအကြောင်းကြားခဲ့တဲ့ရုပ်တရက်ထုတ်ပြန်လိုက်တဲ့ညွှန်ကြားချက်နဲ့ပတ်သက်ပြီးတစုံတရာရှင်းပြတာမျိုးမရှိဘူးလို့ဆိုပါတယ်ရှင်။
Direct from Washington, the voice of America, VOA. နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးခဲ့ကြတာပါရှင်။သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတလဲတင်ပြပေးချင်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာနဲ့နောက်မြန်မာနိုင်ငံကနေလူကိုကူးခံရတဲ့သူတချို့ထိုင်းနိုင်ငံထဲမှာဖမ်းဆီးခဲ့ရတဲ့သတင်းတွေကိုမကြာခင်မှာတင်ပြပေးပါမယ်။အခုရင်ဆုံးကတော့တက်မတော်ပို့ဆောင်ရေးလေယာဉ်တစင်းဒီကနေ့ပြက်ကျတဲ့သတင်းကိုတင်ပြပေးချင်ပါတယ်။မြိတ်ကနေရန်ကုန်ကိုအသွားလမ်းခရီးမှာပြက်ကျသွားတဲ့ Y8205 အမျိုးအစားတက်မတော်လေယာဉ်ဟာဒီအဲ့ဒီလေရင်ကအပတ်အစီအပိုင်းစာတွေကိုတော့ဒဝယ်မြို့အနီးမြင်းခွာအော်ကန်းစီပတ်ဝန်းကျင်မှာတွေ့ရတယ်လို့တင်းနေတိုင်းတိုင်းဒေသကြီးအစိုးရအဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါရယ်တက်မတော်အရာရှိတွေနဲ့မိသားစုတွေပါဝင်တဲ့ခရီးသည်နဲ့ကုန်ပစ္စည်းတည်ယူပို့ဆောင်ရေးလေရင်ဟာမြိတ်လီတက်စခန်းဌာနချုပ်ကနေရန်ကုန်ကိုအသွားလမ်းမှာရုတ်တရက်ဆက်သွယ်မှုပြတ်တောက်ပြီးတော့ပျောက်ဆုံးသွားတာလို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါရယ်ဒီခြေအနေနဲ့ပတ်သက်လို့နောက်ဆုံးသိထားရသမျှကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးပါလိမ့်မယ်ရှင်
ဘိတ်ကနေရန်ကုန်ကိုအသွားလမ်းခီးမှာပြတ်ကျသွားတဲ့တက်မတော်လီရင်ရဲ့အပိုင်းစာတွေကိုဒဝဲရှင်မော်ဖျားအနီးမြင်းခွာအော်ပတ်ဝန်းကျင်မှာတွေ့ရှိထားပြီးကေဇေးရီလုပ်ငန်းတွေစတင်ဆောင်ရွက်နေတယ်လို့တနင်္လာရီတိုင်းလုံခြုံရေးနယ်နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးကျော်စီရက VOA ကိုပြောပါတယ
်။မြင်းခွာအော်နော်တဝိုက်လို့ပဲပြောပါတယ်ခင်ဗျ။ဒေသခံတွေပြောစကားအကြောင်းကျွန်တော်စီကဒီကေဆယ်တဲ့ဖွဲ့တွေအိုက်ပတ်ကိုသွားနေပါပြီခင်ဗျ။အဲ့ဒီအတွက်ကိုကျွန်တော်တို့ကအခုရဲမိသက်နောက်ပြီးတော့ဒီအဲ့နောက်မှာရှိတဲ့ဒေသခံတွေပေါ့နော်အဲ့သူတို့ဖွဲ့တွေနဲ့သွားပြီးတော့မှကုတီကဲဆက်တာလုပ်နေပါပြီခင်ဗျာ။စေယုံနဲ့ပြင်ဆင်ဆောင်ရွက်တာတွေလုပ်နေပါတယ်။နောက်အကန့်ကြီးမှာလည်းပဲကျွန်တော်တို့နိစ္စဆုံးစင်ပြမဲ့နေရာမှာလည်းပဲရေးပေါ်စိတ်ကူးသားဖို့ဆောင်ရွက်တာလေးလုပ်နေတယ်။နောက်မြန်မာတပ်မတော်တွေကလည်းပဲ
တမရောအရာရှိမိသားစုဝင်တရာကျော်ပါဝင်တဲ့ Y8200F အမျိုးအစားလေယာဉ်အမှတ် 5820 တမရောတည်ယူပို့ဆောင်ရေးလေယာဉ်ဟာဘိတ်ကနေရန်ကုန်ကိုအသွားဒဝယ်မြို့အနီးမှာဒီကနေ့မွန်းလွဲပိုင်းကရုတ်တရက်ဆက်သွယ်မှုပြတ်တောက်ပျောက်ဆုံးခဲ့တာပါ Y8200F အမျိုးအစားတမရောလေယာဉ်ပြတ်ကျောက်မှုနဲ့ပတ်သက်လို့အကြောင်းရင်းကိုသိချအတိအကျမသိရသေးပဲရာသီဥတုအခြေအနေကြောင့်ဖြစ်နိုင်တယ်လို့ဗိုလ်မှူးကြီးကျော်စရာကဆိုပါတယ်ဘိတ်ရန်ကုန်ခီးစဉ်ကိုအပတ်စဉ်ပြေးဆွဲနေတဲ့ Y8200F အမျိုးအစားလေယာဉ်အမှတ် 5820 ဟာဘိတ်လီသက်စခန်းဌာနချုပ်ကနေတမရော်အရာရှိမိသားစု106ဦးနဲ့လေယာဉ်အမှုတန်း14ဦးတယ်ဆောင်ပြီးအမြင့်ပေ18000မှာပြန်တန်းနေချိန်မွန်းလွဲ3:35မိနစ်ခန့်ကဒဝဲမြို့နဲ့43မိုင်အကွာမှာဒဝဲလီစိတ်နဲ့နောက်ဆုံးအဆက်အသွယ်ရပြီးရုတ်တရက်ပျောက်ဆုံးခဲ့တာဖြစ်တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်တမရော်လေရင်ပြတ်ကြပျောက်ဆုံးမှုဖြစ်စဉ်အသေးစိတ်နဲ့ပတ်သက်လို့ဘိတ်လီစိတ်တာဝန်ခံဦးကျော်ကျော်ထေးကအခုလိုပြောပါတယ
်။တော့မကြီးဟိုဆက်သွားတော့မှန်တယ်ဘိတ်ကလည်းရန်ကုန်ပြန်တယ်တမရော်လေရင်မှန်ပါတယ်။လောလောဆယ်ကြီးကတော့ position က miss တော့ဟိုပျောက်နေတယ် loss နေတော့ဒီမြန်လဲကျွန်တော်တို့ကလေမြန်နဲ့လည်းဆက်တယ်တော့လည်းမရဘူး position နဲ့ perform လို့လို့မရဖြစ်နေတယ်။လောဆယ်တော့ကျွန်တော်တို့ဒီသက်ဆိုင်ရာကျွန်တော်တို့ဒီရှာဖွေရေးအင်းလေတမရော်လေရင်ရှာနေပါတယ်။တက်ချိန်ကတော့ဘိတ်ကတည်းကတနင်္လာနေ့6မိနစ်ပါလေ
။အရင်ကဘိတ်တဝဲအနီးတစ်ဝိုက်မှာအလားတူတက်မရော်လီရင်ပျောက်ဆုံးမှုမျိုးဖြစ်ခဲ့ဘူးတော့မရှိဘူးလို့သူကဆိုပါတယ်။ Y8200F တက်မရော်လီရင်ဟာ2016 match လာမှာတရုတ်နိုင်ငံကနေမြန်မာပြည်မင်္ဂလာတုံလေစိတ်ကိုရောက်ရှိခဲ့တာဖြစ်ပြီး809နာရီပြန်တန်းအသုံးပြုပြီးဖြစ်တယ်လို့တက်မရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ရှင်။
ဘိတ်ကနေရန်ကုန်ကိုအသွားတက်မရော်ပို့ဆောင်ရေးလေယာဉ်တစ်စင်းပြတ်ချခဲ့တာနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေကိုမမ်းမြမြခန်ကစူးစီးတင်ပြပေးခဲ့တာပါရှင်။အခုတခါဒီရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အကြောင်းကိုလည်းတင်ပြပေးချင်ပါသေးတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအကြိမ်စီဝေးပြီးလို့ဒီတပတ်ကျော်အကြာကချင်ပြည်နယ်တနိုင်းဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတိုက်ခိုက်တာတွေပြန်ပြီးတော့ဖြစ်နေပါသေးတယ်။ဒီရက်ပိုင်းကျူကုန်းမြို့အနီးမှာလက်ပြဘုံနဲ့မိုင်းတွေတည်ဆောက်လာသူကိုဖမ်းဆီးရမိတဲ့အကြောင်းနဲ့တက်မတော်ရင်တန်းကိုမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းတက်မတော်ဘက်ကသတင်းထုတ်ပြန်ထားသလိုတောင်ပလောင်တပ်ဖွဲ့ကလည်းတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့စစ်ရာကိုသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်မြောက်ပိုင်းဘက်ကအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီရက်ပိုင်းတွေအတွင်းမှာအပြည့်ရစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့ KIA ကချင်နဲ့ TNLA တအံပလောင်တပ်ဖွဲ့တွေကလာရှိုးနဲ့မူဆယ်မြို့ပေါ်တွေမှာအခွန်ကောက်ဖို့စာပြေးဖို့တဲ့သတင်းတွေထွက်ပေါ်လာခဲ့တဲ့နောက်အင်ကာနေညာပိုင်းမှာကျူကုတ်ပန်ဆိုင်အနီးမှာလက်နက်ဖမ်းဆီးတဲ့တဲ့တင်နဲ့ရင်တန်းတိုက်ခိုက်တဲ့တဲ့တင်တွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့တဲ့တင်ထုတ်ပြန်ချက်မှာဒီလ9ရက်နေ့ည10နာရီကကျူကုတ်မြို့အနီးမှာတမရော်ပြည်သူ့စစ်နဲ့ဌာနဆိုင်ရာလုံခြုံရေးပူးပေါင်းအဖွဲ့တွေကစစ်ဆေးစင်မှာနန်တောင်ဘက်ကနေလာတဲ့အမျိုးသားနှစ်ယောက်စီးနင်းလိုက်ပါလာတဲ့စိုက်ကဲတစ်စီးဟာတားဆီးတာကိုမရဖက်အပြင်းပုံးနေသွားခဲ့ကြောင်းဒါကို6လမ်းပစ်ခတ်ရာမှာတဦးအသေးရမိပြီးတဦးထွက်ပြေးသွားကြောင်းနဲ့ဖမ်းဆီးရမိတဲ့ဆိုင်ကယ်မှာလက်ပစ်ဘုံ3လုံးနဲ့နင်းမိုင်းအသေး3လုံးဖမ်းဆီးရမိကြောင်းသတင်းထုတ်ပြန်ပါတဲ့အဲ့ဒီည12နာရီမှာတော့ကျူကုန်းမြို့အရှိတ်ဘက်နန်ဟူးရွာအနီးမှာတက်မရော်ရင်တန်းကိုအဝေးဒိန်းမိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခိုက်တာကြောင့်တက်မရော်ရင်လေကာမန်ထိခိုက်ခဲ့ကြောင်းနဲ့လူအထိခိုက်မရှိကြောင်းတက်မရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။ဘယ်အဖွဲ့အစည်းရဲ့လက်ချက်ဖြစ်ကြောင်းတော့ဖော်ပြမထားပါဘူး။ကျူကုတ်ဒေတာကန်တွေကိုဆက်သွယ်မေးမြန်းရမှာစိုက်ကယ်ဖမ်းဆီးတဲ့တဲ့င်းကိုမကြားသိရကြောင်းနဲ့ရင်တန်းတိုက်ခိုက်ခံရတာဟုတ်မှန်ကြောင်းဒေတာကန်တဦးကပြောပါတယ်။
ဟုတ်ကဲ့အဲ့ဒါတော့ကြားလိုက်တယ်ခင်ဗျ။အကြည့်ခိုက်ပိုင်းရတော့မကြားဘူး။ဘုန်းခိုက်တယ်လို့တော့ကြားလိုက်တယ်
။ကျူကုတ်ဒေတာနဲ့အဆက်အသွယ်ရှိသူဘာသာရေးကောင်းဆောင်တူဦးကလည်းစိုက်ကယ်ဖမ်းဆီးတဲ့တဲ့င်းကိုမေးမြန်းစုံစမ်းလို့မရကြောင်းနဲ့တခြားသိရှိရတဲ့အချက်တွေကိုအခုလိုပြောပါတယ်
။မင်းကြီးနဲ့တနာရီလောက်ကတော့ဟိုတရုတ်အဖိုးကြီးတယောက်ကနွားသွားရှာတာမိုင်းပြီးတော့အခြေတစ်ဖက်ပြတ်တယ်။အဲဘာဆိုင်ပါလဲ။ဟောညတကောင်လောက်မှလည်းဟိုတလက်ကန်နေနေပဲ။အဲ့ဒါဘာမှမသိဘူးကွ။
ကျူကုန်းမြို့ကလုံခြုံရေးဆိုင်ရာဝန်ထမ်းတအူးကိုဆက်သွယ်မေးမြန်းရမှာတော့တက်မရော်ရင်တန်းတိုက်ခိုက်ခံရတာကြောင့်အရသာတအူးထိခိုက်ကြောင်းပြောဆိုပေမဲ့ဆိုင်ကယ်နဲ့ဘုံတွေဖမ်းဆီးရမိတာကိုမသိရကြောင်းပြောပါတယ်။အင်္ဂါနေ့မှာပဲပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမန်တုံမြို့နယ်အတွင်းမှာအစိုးရတက်မရော်နဲ့တအန်းပလောင်လက်နက်ကင်တပ်ဖွဲ့အကြားတနာယီနီပါတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA တအန်းတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတယ်။
မင်းကတော့ရှိတယ်မင်းကတော့ဒီမန်တုံမြို့နယ်ဆောင်းဝါရွာနဲ့မန်ကျရွာကြားမှာဖြစ်တယ်။တနင်္လာနေ့ပိုင်းမင်း90လောက်ဖြစ်တယ်။
ဒီရပိုင်းတွေအတွင်းမှာရှက်ပြည်နယ်မြောက်ပိုင်းဘက်ကိုအစိုးရတပ်မတော်ဘက်ကအင်အားဖြည့်တင်းတာတွေကြောင့်နောက်ပိုင်းမှာတိုက်ပွဲတွေပုံမူပြင်းထန်လာနိုင်ကြောင်းလည်းသုံးသပ်ပါတယ
်။ဒီကျွန်တော်တို့ဒီလက်ရှိတဲ့နယ်မြေတွေမှာပုံမှန်များတို့ကတော်ရင်းတွေဒီကြီးရတွေကအနှံ့တွေဒီမှာတပ်မတော်တွေရရှိလာတယ်။ဒီကျွန်တော်ရှိတဲ့နေရာနဲ့ပြောမစမ်းတော့မယ်ဆိုရင်ဆိုလိုက်အနာရီပိုင်းတွင်မနောရောက်နေတဲ့နေရာတွေဖြစ်တယ်။ဒီနေ့လှုပ်ရှားမှုကြီးလိုက်လို့ရှိရင်ဖေဖော်ဝါရီလတွင်ပြင်ထန်လာနိုင်နေတာတော့ရှိတယ
်။ဒီလာဇန်းပိုင်းကလည်းကုတ်ไข่မျိုးနယ်အတွင်းမှာအ ਨੇ ဆုံးတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းတအန်းပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ TNL တအန်းပလောင်တပ်ဖွဲ့နဲ့ KIA ကချင်တပ်ဖွဲ့အပါအဝင်တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့9ဖွဲ့ဟာတရုတ်အစိုးရရဲ့တိုက်တွန်းချက်အရပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးကိုအထူးဖိတ်ကြားသူအနေနဲ့တက်ရောက်ခဲ့ပါတယ်။ဒီဖွဲ့တွေဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ပြင်ပကနေငြိမ်းချမ်းရေးဆွေးနွေးဖို့အတွက်တင်ပြခဲ့ကြပေမဲ့ညီလာခံနောက်ပိုင်းမှာအစိုးရနဲ့ငြိမ်းချမ်းရေးအတွက်ထပ်မံဆွေးနွေးတာမရှိသေးပါဘူး။
ကြတော့ရှမ်းပြည်နယ်မြောက်ပိုင်းမှာထိုက်ပွဲတွေပြန်ပြီးတော့ဖြစ်ပွားနေတဲ့အကြောင်းကိုကိုမိုးစောကတင်ပြပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကနေလူကိုကူးခံရတဲ့သူတချို့ထိုင်းနိုင်ငံမှာဖမ်းဆီးခံရတဲ့တဲ့ရင်ကိုလည်းပြပြပေးချင်ပါတယ်။ထိုင်းမြန်မာနယ်စပ်မြို့ကော့တောင်းကနေဒီထိုင်းနိုင်ငံဘက်ခြမ်းညနှောင်းမြို့မှာလူကုန်ကူးတာကိုခံရတဲ့မြန်မာ18ယောက်ကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေနဲ့စစ်တပ်တွေကမနေ့ကဒီဇွန်လ6ရက်နေ့တုန်းကဖမ်းဆီးမိခဲ့ပါတယ်။ဒီအကြောင်းကိုတော့စုံစမ်းမေးမြန်းထားတဲ့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကအပြည့်အစုံဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ရှင်
။ထိုင်းနိုင်ငံထဲမှာအလုတ်ပိုင်ကောင်းတွေရှာဖွေပေးမယ်ဆိုပြီးတယောက်ကိုဘတ်ငွေ2000မြန်မာကျပ်ငွေနဲ့ဆို8သိန်းလောက်လူပွဲစားတွေကိုပေးခဲ့ရတာပါ။လူပွဲစားတွေကကော့တောင်းမြို့ဘက်ကနေငါးဖမ်းဆက်လီနဲ့ထိုင်းနိုင်ငံရန်နောင်းဘက်ကိုခေါ်ဆောင်ပေးလာပါတယ်။အဒီကနေတဆင့်ကားစီးပြီးထိုင်းနိုင်ငံရဲ့မြို့ကြီးတွေစီကိုသွားပြီးအလုတ်ကင်ရှာဖွေဖို့လာကြသူတွေဖြစ်ပါတယ်။သူတို့တွေဟာကားတွေပေါ်မှာခိုးဝဲလိုက်ပါလာရင်းနဲ့ထိုင်းနိုင်ငံအတွင်းပိုင်းကိုခိုးဝင်ဖို့ကြိုးစားခဲ့ရမှာလူကုန်ကူးမှုတားဆီးနေနေရေးရဲတပ်ဖွဲ့တွေနဲ့စစ်တပ်တွေကဖမ်းဆီးခဲ့တာဖြစ်ကြောင်းမြန်မာရှေ့ပြောင်းလို့သမားတွေကိုလူကုန်ကူးခံရမှုတွေနဲ့ပတ်သက်လို့ကယ်ဆယ်ရေးလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်။တင်းမှာတက်တာတော့ချက်ခဏရလို့ကြားတယ်။ကျွန်တော်ကြားတာကတော့24ရက်လို့ကြားတယ်။ကားနှစ်စီးမှဖမ်းတယ်။ဟို20ဝန်းကျင်လောက်တော့ဝေဘူးရတော့ပြောနိုင်တာပေါ့
။အခုဆိုရင်မြန်မာနိုင်ငံဘက်ခြမ်းကော့တောင်းမြို့ဘက်မှာနေအိမ်တွေနဲ့တဲခွေရနေရာအတော်များများမှာတော့ထိုင်းနိုင်ငံကိုထွက်ပြီးအလုပ်လုပ်ဖို့အတွက်စောင့်နေကြသူတွေအများအပြားရှိနေကြသလိုလူပွဲစားတွေကလည်းအစုလိုက်အပြုံလိုက်တတုတ်ပြီးတတုတ်ထိုင်းနိုင်ငံဘက်ကိုပို့နေကြတယ်လို့ဆိုပါတယ်။ဒီအတွက်အစိုးရအသိအနေနဲ့အလုပ်ကိုင်းခွင်လန်းတွေမဖန်တီးပေးနိုင်ရင်တော့လူကုန်ကူးမှုတွေကပပျောက်သွားမှာမဟုတ်ဘူးဆိုပြီးဦးကျော်တောင်းကဆိုပါတယ
်။နေတိုင်းတိုင်းတိုင်းလုံးမှာရှိတဲ့တဲခိုခန်းတွေဖုန်ကြီးကျောင်းတွေနောက်ပြီးတော့ရွာတွေပါတယ်တောက်လျှောက်ပြည်နေတယ်အဲ့ဒါကိုကျွန်တော်တို့ကုံငယ်တဲ့နှစ်နှစ်လောက်တည်းကထိုင်းဘက်ကရောမြန်မာဘက်ကရောလူကုန်တာသက်ဆိုင်ရာဖွဲ့တွေထုံကျင်နေကြတယ်ဟောဆိုတော့ရှိနေတာသိနေတယ်တရင်ချက်လက်တွေဒီဘက်နဲ့ဒီဘက်ကိုဖလေနေကြတယ်ကျွန်တော်တို့ကလည်းပဲတရင်ချက်လက်တွေကိုတရားဆိုင်တို့ကလှမ်းပြောတယ်ပြောတဲ့အချိန်ပဲဒီဘက်ကိုဝင်လာတာနဲ့ကျွန်တော်တို့ဒီဟိုမကြပဲဖမ်းမိနေတယ်ပေါ့ဆိုတော့အလုံးမရှိတော့ဒီဘက်ကိုရတဲ့နည်းနဲ့လာနေတယ်ဒါတော့သူ့အနေနဲ့ကလည်းနိုင်ငံလေးနဲ့မတားဆီးနိုင်လူတွေကလည်းရတဲ့နည်းနဲ့ထွက်လာနေကြတယ်ဆိုတော့ဒီလူကုန်ကူးမှုကတော့ကြောက်ခံလေးပို့ပြီးတော့များလာတာသတိထားမိတယ
်လူကုန်ကူးခံရသူတွေကိုထိုင်းနိုင်ငံထဲမှာလူဝင်မှုဥပဒေအရအရေးယူမယ်လို့ဆိုပါတယ်ပြီးခဲ့တဲ့မေလ26ရက်နေ့ကလည်းထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဘက်ချမ်းကချနာဗူရီမြို့ရဲ့စစ်စရေးဂိတ်တစ်ခုကနေလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား24ယောက်ကိုတင်ဆောင်လာတဲ့ကားတစ်စီးကိုဖမ်းဆီးခဲ့ပါတယ်။ပြီးခဲ့တဲ့ရက်ကပဲမြန်မာနိုင်ငံသားတွေတင်ဆောင်လာတဲ့ကုန်တင်ကားတစ်စီးဟာတိုင်းမြန်မာနယ်စပ်မဲဆောက်မြို့အနီးတပ်မြို့ကိုအထွက်မှာတိတ်မောက်ခဲ့တာကြောင့်လူကုန်ကူးခံရတဲ့မြန်မာ20တဲ့မနဲ့ဒဏ်ရာရကြပြီးဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံအတွင်းပိုင်းကိုအလုတ်ကင်ရှာဖွေဖို့လာရင်းနဲ့လူကုန်ကူးခံကြရတာဖြစ်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို103အနှိမ့်ဆုံးစီးရင်ထဲမှာသတ်မှတ်ထားခဲ့ပြီးမြန်မာရှေ့ပြောင်းလို့တမသုံးသန်းထက်မနည်းနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့102စောင့်ကြည့်အဆင့်ကိုသတ်မှတ်ပေးထားပါတယ်ရှင်။
ကြတော့မြန်မာနိုင်ငံကနေလူကုန်ကူးခံရတဲ့သူတချို့ထိုင်းနိုင်ငံထဲမှာဖမ်းဆီးမိခဲ့တာနဲ့ပတ်သက်ပြီးတော့အမေအေးမာကသတင်းပေးပို့ခဲ့တာပါရှင်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုကြားခဲ့ရပြီးတော့အခုတခါနိုင်ငံတကာသတင်းတစ်ပုဒ်ကိုလည်းအလဲပေးချင်ပါသေးတယ်။
ကမ္ဘာပေါ်ကသမုဒ္ဒရာကြီးတွေမှာရေတုံးညံ့ညံ့မှုပိုပြီးတော့ဆူလာနေတဲ့အကြောင်းကိုတင်ပြပေးပါပါ။ကမ္ဘာလူဦးရေ1ဘီလီယံကျော်ဟာအခြေခံပရိုတိန်းထက်အထက်သမုဒ္ဒရာထက်အစားအစာတွေကိုမိခိုနေကြတာဖြစ်ပါတယ်။ဒါမဲ့လည်းသမုဒ္ဒရာအထက်မှာညံ့ညံ့မှုတွေတိုးပွားလာနေတာနဲ့အမျှရင်းနှီးသတ္တဝါတွေရဲ့ရှင်သန်မှုအပေါ်မှာလည်းတက်ရောက်မှုတွေရှိလာပါတယ်။ဒီလိုရေတုံညဉ့်ညံ့တဲ့ဖြစ်ရက်တွေဆက်ပြီးတော့မဖြစ်ရေနောက်ပူပေါင်းလုပ်ကိုင်ဖို့အတွက်အစိုးရအဖွဲ့တွေသိပ္ပံပညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့အရက်ဖက်လူမှုခေါင်းဆောင်အယောက်တစ်ထောင်ကျော်ဟာဆိုရင်တော့ဒီကုလသမဂ္ဂဌာနချုပ်ရှိရာနယူးယောက်မြို့မှာဒီလ5ရက်နေ့ကနေပြီးတော့6ရက်နေ့အထိတွေ့ဆုံဆွေးနွေးနေကြပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်မာဂရက်ပက်ရှီယာသတင်းပေးပို့ထားတာကိုနန်းလောင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင
်ရေတုံညဉ့်ညံ့ခြင်းပလတ်စတစ်ပစ္စည်းတွေဆုံးပြစ်ခြင်းငါအလွန်ကျွမ်းဖားစီခြင်းကမ္ဘာ့တမောက်တရားဟာလူပယောကအများစုကြောင့်နေစဉ်နဲ့အများညံ့ညမ်းမှုတွေတိုးလာနေတယ်လို့ကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌပီတာသောမ်ဆန်ကပြောပါတယ
် The ocean is indeed trouble. It's not stuff that's been occurring naturally. All of these problems
သမုဒ္ဒရာတွေဟာပြဿနာကြီးနေနေဆိုင်နေရပါတယ်။သဘာဝအတိုင်းဒါတွေဖြစ်လာတာတော့မဟုတ်ပါဘူး။ဒီပြဿနာအလုံးကလူတွေရဲ့ပယောကကြောင့်မှဒါကိုဖြေရှင်းနိုင်ရင်အဖြေရှာဖို့ကကျွန်တော်တို့ရဲ့အလုပ်ပါ
။ဥရောပရည်ပြောင်းလဲမှုကလည်းသမုဒ္ဒရာကိုထိခိုက်စေပါတယ်။ကဘာကြီးပုံနွေးလာလို့လေထုထဲထုတ်လွှတ်လိုက်တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကိုပင်လယ်သမုဒ္ဒရာတွေကဆုပ်ယူပါတယ်။ဒီဖြစ်ရကြောင့်ပင်လယ်ရေတွေမှာအက်ဆစ်ဒတ်ပိုထွက်လာစေပြီးရေနယ်သတ္တဝါတွေကိုထိခိုက်စေတာပါ။အထူးသဖြင့်အခွန်မရေသတ္တဝါနဲ့သနာကျောက်သံတွေကိုထိခိုက်ပါတယ်။ဒါရမကအယ်နီညိုလိုရာသီဥတုပုံစံမျိုးဖြစ်ပေါ်တဲ့အခါရေသတ္တဝါတို့ချို့နေရာပြောင်းရွှေ့သွားတာကြောင့်ရေလုံသားတွေရဲ့လူမှုဘဝတွေပါသူတို့နဲ့အတူလိုက်ပြီးတော့ပြောင်းလဲသွားစေပါတယ်။ကဘာပေါ်မှာတူနာ၅ပေါင်း၃ဝန်နှုန်းကိုပစိဖိတ်ကျွန်းတွေမှာဖမ်းဆီးကြတာပါ။ဒါပေမဲ့2016ခုနှစ်မှာတော့တူနာငါးတွေဟာရင်းနှွေးစီကြောင်းအတိုင်းလိုက်ပြီးသူတို့ပုံမှန်ကျဆားနေကြပပလူနဲ့ပပူဝနျူဂီနီနိုင်ငံတွေကနေဝေးရာအရှိအယက်ကိုပြောင်းရွှေ့သွားပါတယ်။ဒါကြောင့်လဲတရားမဝင်တူနာငါးပန်းချင်းတွေဖြစ်ပေါ်စေခဲ့သလိုအဲ့ဒီကျိုးနိုင်ငံတွေရဲ့ဒေါ်လာတန်600ကျော်သမိုးနှစ်စဉ်ဗန်နံငွေဆုံးရှုံးသွားပါတယ်။ကုလသမဂ္ဂဆိုင်ရာမိုက်ခရိုနီးရှားသံအမတ်ဂျင်းချီဂီယာကအခုလိုပြောပါတယ
်။ The more they are subject to illegal
နိုင်ငံရေးပိုင်တဲ့ပြင်ပကိုတူနာငါးတွေပြောင်းရွှေ့သွားလေလေတရားမဝင်ငါဖမ်းမှုတွေနောက်တရားဥပဒေနဲ့မညီတဲ့လုပ်ငန်းတွေသတင်းမပို့တဲ့ငါဖမ်းလုပ်ငန်းတွေဖြစ်လာလေလေပါပဲတူနာငါဖမ်းလုပ်ငန်းနဲ့ကျမတို့ရဲ့ဒီစီးပွားရေးလုပ်ငန်းတွေရေရှည်တည်တံ့ရေးအတွက်အဓိကချင်းချောက်မှုဖြစ်လာစေပါတယ
်သမုတ်တရားကိုချင်းချောက်နေတဲ့တခြားအရာတွေကတော့ပလတ်စတစ်ပစ္စည်းတွေပါပလင်းတွေအိတ်တွေဘူးတွေအပြင်ဓာတ်ဥအမြင်တွေနဲ့ထုတ်လုပ်ထားတဲ့အဝတ်စားတွေစီကထွက်တဲ့အမုံအမွားတွေလည်းပါဝင်ပါတယ်တခြားပစ္စည်းတွေကိုစားကြတဲ့ငါးတွေကိုလူတွေကစားကြတဲ့အတွက်လည်းအန္တရာယ်ရှိပါတယ်။ပင်လယ်ကမ်းခြေအပန်းဖြေကမ္ဘာလက်ခီးသွားလုပ်ငန်းအပေါ်မိခိုးအားထားတဲ့နိုင်ငံတွေကလည်းကောင်းမွန်တဲ့ကမ်းခြေရှိမှကောင်းမွန်တဲ့စီးပွားရေးရမယ်ဆိုတာကိုသိမြင်လာကြပါပြီ။ Ocean Conservancy အရတရုတ်နိုင်ငံပြည်ရင်ရေတုညဉ့်ညမ်းမှုအစိုးဆုံးရှိတဲ့နိုင်ငံကတော့အင်ဒိုနီးရှားဖြစ်ပါတယ်။ကုလသမဂ္ဂညီလာခံဥက္ကဋ္ဌပီတာသောမ်ဆန်ကအခုလိုဆက်ပြောပါတယ
်။ So the Indonesian government now is instituting laws.which are going to stop plastic
season bit dago ubri ya ta mi po indonesia asoya ga lut saw ni ba bi ba lo le so ro de ge lo kan ji ma plastic bu ko ni pin le de ma plastic dwi pi na ni me so yin kou mo ga lut dwi hotel lou ngain dwi ko thi kai si lo ba
si bwa yin ne lu mu yei san ya kulatamaka lat thaw atwin yin mu chouk wu hong bo ga le akhu lo so ba de
healthy oceans directly contribute to
တန်ရှင်းကျန်းမာရေးသမုဒ္ဒရာတွေကနေဆင်းရဲနွမ်းပါမှုကိုတိုက်ရိုက်တိုက်ဖျက်နိုင်သလိုအစားအစာလုံလောက်မှုကျန်းမာရေးတန်ရှင်းတဲ့ရေပြန်ပြေမြဲစွမ်းရင်ရေရှည်ခံတဲ့ရှင်သန်နေထိုင်မှုနဲ့ကောင်းမွန်တဲ့အလုပ်ကိုင်တွေကိုရရှိစေပါတယ်။ဒါ့အပြင်စီးပွားရေးတိုးတက်လာစေမယ့်အပြင်ရာသီဥတုထိန်းသိမ်းအတွက်လည်းအကျိုးရှိစေပါတယ်။ဒါကအချက်လက်အနည်းချင်းလောက်ပဲရှိပါသေးတယ်
။သမုဒ္ဒရာဆိုင်ရာကုလသမဂ္ဂညီလာခံစီစဉ်သူတွေကဒီအရေးအတွက်အတူပူပေါင်းဆောင်ရွက်ရေးတောင်းဆိုဖို့နဲ့သမုဒ္ဒရာတွေပြန်လည်ကောင်းမွန်လာစေဖို့နိုင်ငံအတော်များများကသူတို့ဆန္ဒအလျောက်လှုပ်ကင်ကြဖို့မျှော်မှန်းနေကြတာဖြစ်ပါတယ်ရှင်
။ကမ္ဘာသမုဒ္ဒရာကြီးတွေမှာရေတုံညဉ့်ညံ့လာတာကြောင့်ရင်းနှီးသတ္တဝါတွေရဲ့ရှင်သန်မှုချိန်ချောက်ခံလာရတဲ့အကြောင်းကိုနန်းလောင်ကစူးစီးတင်ပြပေးသွားတာပါရှင်။ VOA American တိုင်းရဲ့ဗုဒ္ဓနေညအစီအစဉ်တွေကိုနားဆင်နေကြတာပါ။မကြာခင်မှာတော့ဒီဗုဒ္ဓနေအပတ်စဉ်စီစဉ်တွေဖြစ်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်နဲ့အားကစားကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA American အသံကနေ2019ခုနှစ်ဇွန်လ9ရက်ပုံထုနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မစခင်မှာတော့အပတ်စဉ်ခဏတွေဆက်တိုက်ထုတ်လွှင့်ပေးပါပါ။ရခိုင်ပြည်နယ်ကြောက်ဖြူစီမံကိန်းကြောင့်ဒေသခံပြည်သူတွေအပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိနေပါလဲ
။သူတို့အတုံးလို့တဲ့မြေတွေကိုတိမ့်နေတိမ့်ခံရတဲ့ဒီမှာမြေဆုံးရှုံးသွားတာဗလေပတ်ချာရန်ရပြီမဲ့လေသမားကြီးကမြေနဲ့မှလှုပ်ရှားတတ်တဲ့အတွက်ကြောင့်
ကျောက်ပြစီမံကိန်းနဲ့ဒေသအလားအလာတွေအကြောင်းလေးလာသုံးသပ်ထားတဲ့ဥကျော်စံသားရဲ့မြမရေးသုံးသပ်ချက်အစီအစဉ်မှာမှကြားခင်နားဆင်နေပါတယ်။ဒါအပြင်ဒီပုတ်ထူးနေ့ညပိုင်းပုံမှန်ထုတ်လွှင့်ပေးနေတဲ့မြမလူလူနဲ့ကျန်းမာရေးအစီအစဉ်အားကစားခန္ဓာတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့မြမလူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။ဒီတစ်ပတ်မှာတော့မှားရွင့်တဲ့အမှုအကျင့်တွေကြောင့်ဖြစ်ပေါ်စေတဲ့ကင်ဆာရောဂါတွေကိုဘယ်လိုရှောင်ရှားနိုင်တယ်လဲဆိုတာကိုပြောပြပေးပါပါ။ဆလိတ်တောက်တာကာဆာလို့ဒီအရက်နဲ့ကိုရစားတာတွေဟာဂရင်းကင်ဆာအပါဝင်ကင်ဆာရောဂါတချို့ကိုဖြစ်ပေါ်စေတာမို့အဲ့လိုအမှုကျင့်တွေကိုသတိပြုရှောင်ကျဉ်သင့်တဲ့အကြောင်းမြန်မာလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောကတင်ပြထားပါရဲ့ရှင
်။လူလူချင်းစီရဲ့နေထိုင်စားသောက်မှုပုံစံအမှားတွေကြောင့်ကင်ဆာရောဂါတွေဖြစ်နိုင်တယ်ဆိုပေမဲ့ကင်ဆာရောဂါဖြစ်စေတဲ့အမှုအခြေအနေမပြုတ်လို့ပေးမဲ့လေကင်ဆာရောဂါဖြစ်ပေါ်ခံစားရဖို့အခွင့်အရေးရှိနေပါသေးတယ်။လူကြောင့်မဟုတ်ဘဲကံကြောင့်ဖြစ်ပေါ်ခံစားရတဲ့ကင်ဆာရောဂါတွေဟာကာကွယ်တားဆီးလို့မရတဲ့ကင်ဆာရောဂါတွေဖြစ်တယ်လို့ညောင်လေးပင်မဲဆန္ဒနဲ့ပြည်သူ့လွှတ်တော်အကူအညီဖြစ်သူဒေါက်တာဦးမြင့်သိန်းကပြောပါလဲ
။ကျွန်တော်တို့စီကြောင်းမှာစီပညာသင်ကြားတဲ့အခါကျတော့ကင်ဆာရောဂါဖြစ်ပုံပေါ့လေသူရဲ့ ideology အကြောင်းရင်းခံကိုကျွန်တော်တို့ကြည့်လိုက်တဲ့အခါမှာဟိုအကြောင်းရင်းခံတွေအများဆိုရင်ပေါ့လေတချို့သောကိစ္စတွေကကျွန်တော်တို့ကာကွယ်တားဆီးလို့ရတယ်အဲဒါလူကြောင့်ဖြစ်တဲ့ပေါ့လူရဲ့ပြုမှုနေထိုင်မှုစနစ်တွေကြောင့်ဖြစ်တဲ့ကိစ္စဆိုတာလည်းရှိတယ်တချို့ကျတော့ကံကြောင့်ပေါ့ဗျာဟိုကံကောပါလာလို့ဖြစ်ဒီလူဟာဟိုသူ့ရဲ့ကံတရားမှာပေါ့ကိစ္စဖြစ်ဖို့ကိုပါလာတဲ့လူမျိုးတွေလည်းရှိတာမျိုးတွေလည်းပဲကျွန်တော်တို့ဟိုတွေ့ရတယ်
ကင်ဆာယောဂအဆင့်မြင့်နေတဲ့ဝေဒနာရှင်တွေမှာဆံဝင်မျက်စိနဲ့ကြည့်ုံနဲ့ကင်ဆာယောဂလို့ပြောနိုင်တဲ့လက္ခဏာတွေရှိပါလေ။ယောဂအဆင့်နှိမ့်နေသူတွေမှာတော့ကင်ဆာယောဂဟုတ်မဟုတ်သိရှိစေဖို့အတွက်တခွဲဆန်းသက်စစ်ဆေးမှုတွေပြုလုပ်ရလေရှိပါလေ။ညောင်လေးမင်းမြို့မှာနှစ်ပေါင်း30လောက်အခြေချစေကုသမှုပြုလုပ်နေစဉ်အတွင်းကင်ဆာယောဂဖြစ်ပေါ်ခံစားရသူအရေအတွက်တဖြည်းဖြည်းများပြားလာနေတာကိုတွေ့ရတယ်လို့ဒေါက်တာဦးမြင့်သိန်းကပြောပါလေ
။ကျွန်တော်တို့ကြည့်လိုက်တာနဲ့ကင်ဆာလို့သိတဲ့အကြောင်းတွေလည်းရှိတယ်တချို့ကြတော့လည်းပဲဟိုစစ်ဆေးကြည့်ပြီးတော့မှထင်လို့စစ်ဆေးကြည့်ပြီးမှသိတဲ့ကင်ဆာတွေလည်းပဲရှိတယ်အဲ့လိုရှိတဲ့အခါကျတော့ဟိုကျွန်တော်တို့ကရှိမှာတော့ဟိုအဖြစ်တော့ဖြစ်တော့ဖြစ်နေကြတာပဲဟိုသူ့နံပါတ်1ဟိုလို့တော့ပြောလို့တော့မရဘူးဟိုဖြစ်နေကြတာတွေရှိတယ်အဲ့ဒါကြောင့်လည်းပဲကျွန်တော်တို့ကဟိုဒါပေမဲ့ပိုဆိုးလာတာကကျွန်တော်ဆိုရင်ဒီကြောင့်လေးပြည်မျိုးမှာလာရောက်အခြေချပြီးအလုပ်လုပ်တာနှစ်ပေါင်း30နီးပါးလောက်ရှိပြီရှိတဲ့အချိန်မှာဒီကင်ဆာကဖြစ်တဲ့လူတွေ့ရတာတွေကကျွန်တော်တို့ကတဖြည်းဖြည်းဟိုများများလာတာကိုတွေ့ရတယ်။ဒါကြောင့်မလို့ကျွန်တော်တို့ဟိုကင်ဆာဖြစ်မှုနှုံးရတော့ဟိုတက်လာတယ်များလာတယ်လို့ကျွန်တော်တို့သတိထားမိတာဖြစ
်။ကွန်ဆာတာတွေဆလိတ်တောက်တာတွေနဲ့အရက်သေးစားတောက်စားမှုတွေဟာကျေးလက်မှာရောမြို့ပြတွေမှာပါများပြားလာနေတာကိုတွေ့ရပါတယ်။ညောင်လေးမင်းမြို့နယ်မှာအများဆုံးသတိပြုမိတဲ့ကင်ဆာယောဂါဟာဂရင်းကင်ဆာယောဂါအမျိုးအစားဖြစ်ပြီးကွန်ဆာတာဆေးရည်ကြီးစားသုံးတာတွေနဲ့ဆက်ဆက်မှုရှိနိုင်တယ်လို့ဒေါက်တာဦးမြင့်သိန်းကပြောပါလဲ
ကျွန်တော်တို့ညောင်လေးမင်းမြို့မှာများသောအားဖြင့်ဆိုလို့ရှိရင်ဂရင်းကင်ဆာအဂရင်းကင်ဆာဖြစ်တာတွေများတယ်ဟိုတွေ့ရတယ်ဒါရလည်းပဲအကြောင်းရင်းကရှိတယ်ဘာလို့လဲဆိုတော့ကျွန်တော်အနေနဲ့ဆိုရင်ကျွန်တော်တို့ညောင်လေးမင်းမြို့မှာလည်းကွန်ဆာတဲ့လူတွေတော်တော်များတယ်ကျွန်တော်ရဲ့လူနာတွေထဲမှာကိုကျွန်တော်ဒီမှာလုပ်နေတဲ့တက်တန်းတစ်ချောင်းမှာကိုတော်တော်ခင်ခင်မင်မင်ရင်းနှီးရှိတဲ့လူတွေထဲမှာကိုဒီကာဂရင်းကင်ဆာကြောင့်ဆုံးမသွားတဲ့လူတွေလည်းမနည်းဘူးရှိတယ်။နောက်ခုတစ်ခါထပ်တိုးလာတာအခုကကျွန်တော်တို့ကအသေးကင်ဆာ cirrhosis ပေါ့လေဒါတွေကနေပေါ့ကင်ဆာဖြစ်လာတာလေဟိုစီပိုးကြောင့်မညာဆိုဘာလို့ကြောင့်မဖြစ်ဖြစ်အသေးကင်ဆာဖြစ်တာတွေများတယ်
ကင်ဆာရောဂါကိုသတိပြုမိစေဖို့နဲ့ ကင်ဆာရောဂါဖြစ်ပွားမှုနှုန်းတွေရော့ကျစေဖို့အတွက်ပညာပေးမှုတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်ပေးဖို့လိုအပ်နေပါတယ်။မြန်မာနိုင်ငံနဲ့ဆွစ်ဇာလန်နိုင်ငံမှာပါကင်ဆာရောဂါဟာအသေးအပြောက်အများဆုံးရောဂါတွေထဲမှာတစ်ခုပါဝင်ဖြစ်နေတာကြောင့်ကင်ဆာရောဂါပညာပေးမှုနဲ့စောစောစီးစီးဖော်ထုတ်ကုသမှုတွေဟာအရေးပါတဲ့လှုပ်ဆောင်မှုတွေဖြစ်တယ်လို့ University of Switzerland မှတတိယနှစ်ဆေးကျောင်းသူတွေကပြောပါတယ်
။ Because in fact we saw that in Myanmar
မြန်မာနိုင်ငံမှာရောဆွစ်ဇာလန်နိုင်ငံမှာပါကင်ဆာရောဂါဟာဒုတိယမြောက်သေဆုံးမှုအများဆုံးရောဂါဖြစ်ပါတယ်။လူတွေရဲ့ဗျံများတက်တန်းတွေရှည်လာပြီးတော့ကင်ဆာရောဂါဖြစ်ပွားမှုနှုန်းတွေများလာတာဆိုတော့အသက်အရွယ်ကြီးလာတဲ့အချက်ကကင်ဆာရောဂါဖြစ်စေနိုင်တဲ့အချက်တွေထဲမှာတစ်ခုအပါအဝင်ဖြစ်တယ်လို့ယူဆပါတယ
်။ The most important factor is early detection.
ကင်ဆာရောဂါမှာအရေးကြီးဆုံးအချက်ကတော့ရောဂါကိုစောစောစီးစီးဖော်ထုတ်သိရှိနိုင်တာပါပဲ။ကင်ဆာရောဂါကိုစွတ်စွတ်ဖော်ထုတ်နိုင်လေလေပျောက်ကင်းအောင်ကုသနိုင်ဖို့အခွင့်အရေးများလေလေဖြစ်ပါတယ်။ဒါကြောင့်ကင်ဆာရောဂါကိုလူတွေသတိထားမိစေဖို့နဲ့ယောဂါကိုစွတ်စွတ်စီစီဖော်ထုတ်နိုင်ဖို့ပညာပေးစစ်ဆေးမှုတွေလှုပ်ဆောင်ပေးနေတဲ့ဒီလိုအဖွဲ့အစည်းမျိုးတွေရဲ့လှုပ်ဆောင်ချက်တွေကအရေးပါနေတာဖြစ်ပါတယ်
။နှစ်ပေါင်း30ကျော်စိတ်ကုသမှုပြုလုပ်လာတဲ့အချိန်အတွင်းမှာငှက်ဖျားယောဂါလိုမျိုးတဦးကနေတဦးကိုကူးဆက်ပြန့်နှံ့တဲ့ယောဂါဖြစ်ပွားမှုတွေကြာဆင်းလာပြီးကင်ဆာယောဂါ၊တွေးတူယောဂါ၊စီးကျိုယောဂါနဲ့နှလုံးယောဂါတွေလိုမျိုးတဦးကနေတဦးကိုမကူးဆက်နိုင်တဲ့ယောဂါဖြစ်ပွားမှုတွေတိတိတတ်တမြင့်တက်လာနေတာကြောင့်လူလူရဲ့နေထိုင်စားသောက်မှုပုံစံတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ကြိုးစားပြောင်းလဲသင့်တယ်လို့ဒေါက်တာဦးမြင့်သိန်းကပြောပါတယ
်။အရင်တော့ငှက်ဖျားအဖြစ်များတယ်အခုကျွန်တော်တို့နေမှာဖို့ငှက်ဖျားသိမ်းရှိဘူး။ဒါပေမဲ့အဲ့လိုကင်ဆာဟာပိုတော့ဒီလိုပေါ့လေဟို non infectious disease ဒီပိုတက်လာတယ်ဒီမှာစီးကျိုလိုတွေးတူလိုကအစအဲ့အမျိုးတွေတက်လာတယ်။အဲ့တော့အဲ့အရာဘာကြောင့်ဖြစ်လဲဆိုတော့ကျွန်တော်တို့လူတွေရဲ့နေထိုင်စားသောက်ပုံစနစ်ကြောင့်ဖြစ်တာတွေများတယ်။ဟို lifestyle ပေါ့ကျွန်တော်တို့ပြည်သူလူထုဟာဒီကင်ဆာကိုနေကိုကာကွယ်ဖို့ဒီကင်ဆာမဖြစ်ဖို့အတွက်ဆိုလို့ရှိရင်လည်းဟိုဒီ lifestyle ကိုဟိုပြောင်းသင့်ရင်ပြောင်းရမယ်ဟုတ်လားကျွန်တော်တို့လူမျိုးတွေကဟိုစိတ်ရခံစားမှုကိုအဥစားပြီးတော့ဟိုထမင်းစားလို့ရှိရင်ငပိလေးမပိုင်မစားနိုင်ဘူးဆိုတာမျိုးအချက်ဟုတ်လားဟိုငပိကြောင့်ဥပမာပြောတာပေါ့လေဒါကြောင့်ဒီလိုဖြစ်နိုင်နေဆိုလည်းမစားဘူးကွာကိုယ်နဲ့တင့်တော်မဲ့ဟာပဲစားမယ်ဆိုတဲ့ဟိုစိတ်ဓာတ်မျိုးနဲ့ကျွန်တော်တို့ lifestyle ကိုပြောင်းဖို့လိုအပ်ပါလေ
ကံတရားကြောင့်ရှောင်လဲလို့မရတဲ့ကင်ဆာရောဂါတွေဖြစ်ပေါ်ခံစားရပြီဆိုရင်စောစောစီးစီးသိရှိအောင်ဖော်ထုတ်ကုသနိုင်ပြီးလူကြောင့်ဖြစ်ပေါ်တဲ့ကင်ဆာရောဂါတွေကိုတော့နေထိုင်ဆက်သောက်မှုပုံစံတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ပြုပြင်ပြောင်းလဲရင်ကာကွယ်လို့ရတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန့်သွား
ဒေါက်တာတန့်စွာတင်ဆက်တဲ့မြန်မာလူလူနဲ့ကျန်းမာရေးစီစဉ်ကိုနားဆင်ခဲ့ကြတာပါရှင်ဥကြဆန္ဒရဲ့မြမရေး30ချက်အစီအစဉ်ကိုလည်းတလဲတင်ဆက်ပေးပါအောင်မယ်။တရုတ်ရင်းနှီးမြှုပ်နှံမှုတွေကြောင့်ကြောက်ပြူဒေသဟာမြန်မာနိုင်ငံအတွက်သာမကအာရှဒေသအတွက်ပါစီးပွားရေးအခြေအချနေရာတစ်ခုဖြစ်လာနိုင်တယ်လို့ပြောဆိုခန့်မှန်းချက်တွေရှိနေပါဗျ။ဒေသခံပြည်သူတွေအတွက်ကောဘယ်လိုရိုက်ခတ်မှုတွေရှိနေသလဲ။ရှေ့ဆက်ရိုက်ခတ်နိုင်မယ့်အလားအလာတွေကောဘာတွေရှိနေပါလဲ။ကြောက်ပြူဒေသခံပြည်သူလွတ်တော်ကိုယ်စားလှယ်ဦးပါရှင်နဲ့ဥကြဆန္ဒကဆွေးနွေးသုံးသပ်ထားပါရရှင်။
ဝါရှင်မြန်မာတို့တို့လုံမဲ့စီးပွားရေးစီမံကိန်းရဲ့ပမာဏဘလောက်ကြီးကျယ်လဲဆိုတာအကျဉ်းပြောပြပါလားခင်ဗျာ
ဒီလုံငန်းဘလောက်ကြီးကျယ်ရေဆိုတာကျွန်တော်တို့ရေခိုင်ပြည်သူတွေမသိကြပါဘူးအကျိုးများဘလောက်ရှိမယ်ဆိုတာလည်းကျွန်တော်ပြည်သူတွေမသိကြပါဘူးကျွန်တော်ကိုယ်တိုင်လည်းမသိပါဘူးပထမဆုံးစားလို့ဒါရေနံတင်တင်ဖို့စိတ်ကန့်ပေါ့လေအဲ့စိတ်ကန့်မှာရေနံတင်တင်ဖို့ဒီအဝင်ထွက်ပြုလုပ်ပြီးတော့ရေနံတူလောင်ပြီးဒီရေနံပိုက်လိုင်းကတစ်ဆင့်တရုတ်ပြည်ကိုရှားပြီးတော့ပို့နေကြပါ
ဆိုတော့ဝင်နေမြင်တာမှုမရှိဘူးဆိုတဲ့သဘောပေါ်အတိအကျမသိနိုင်ပေမဲ့အခုလောလောဆယ်မှာကောဒေတာဟန်ပြည်သူတွေအတွက်ဘယ်လိုအကျိုးကျွန်တော်တို့ကောက်နာရင်ကြည့်ကြပါစို့ဘယ်လိုများအကျိုးရှိစေပါသလဲလောလောဆယ်မှာဒေတာခန်တွေအတွက
်ဒီအထူးစီးပွားရေးဆောင်လုပ်ငန်းဆွေရတော့မလုပ်ရသေးဘူးရေနံတင်တင်ဖို့ဒီအတွက်ဒီနေ့စိတ်ကန်းကတော့လှုပ်ထပြီးရံငွေပိုက်လိုက်ပို့ဆောင်ရေးလုပ်ငန်းကလည်းအလုပ်လုပ်နေကြပါပြီဒီရေနံတင်တင်ဖို့စိတ်ကန်းလုပ်ငန်းအတွက်မြေရာကြီးသိမ့်တယ်ဒီတမှုလုပ်ငန်းကြီးလုပ်တယ်သူတို့အသွုံလို့တဲ့မြေကြီးကိုသိမ့်တယ်သိမ့်ခံရတဲ့လူဒီမှာမြေဆုံးရှုံးသွားတာဗလေပတ်ချာရန်ရပြီမဲ့လေသမားကြီးကမြေနဲ့မှလှုပ်ဆတ်တတ်တဲ့အတွက်ကြောင့်သူတို့ရဲ့စင်ဆက်မပြအလောက်ကန်ခွင်လန်းရရှိရေးကိုဆွေရကတနည်းတကျစီစဉ်လှုပ်ဆောင်ပေးတာမရှိပါဘူးသူတို့ကမြေသိမ့်တဲ့အတွက်ရောကြီးပေးရဆွေရလောက်တော့ရှိရဲအခုကျွန်တော်တို့မြေသိမ့်ထားတဲ့မတိကျွန်းမှာလမ်းလေးဖောက်ပေးလိုက်တယ်ရတဲ့ကြောင်းလေးတကြောင်းတလီဆောက်ပေးလိုက်တယ်ဒီလောက်အစင်းတော့ပဲကျွန်တော်ကစဉ်းစားမြင်တာတွေ့ပါတ
ယ်ညီမရမဖြစ်သွားတဲ့လူတွေအင်အားစွန့်ခွာပေးသွားတဲ့လူတွေသူတို့တွေအတွက်လောလောဆယ်အဆင်ပြေအောင်လုပ်ပေးတဲ့အခြေအနေကဘယ်လိုရှိပါလဲကျင်းနာလောက်ပါရလား
ဒီကျွတ်မှာလုပ်တဲ့အလုပ်ကတော့လုပ်ပြီးသွားပြီကျင်းနာတာရောမကျင်းနာတာရောဆန္ဒပြတာလည်းအခုထည့်ရှိနေကြတယ်အခုဒီအထူးစီးပွားရေးဆောင်အတွက် ကျွန်တော်တို့ဗီတော်ကျွန်းတို့တို့မှာ28ရဲ့စင်းလာ2015နေ့ကလွတ်တော်ကဒီပြီးပြေးလိုက်တဲ့တရားညီကပေါင်း4289.3ဧကကိုကျွန်တော်ကြောက်ဖြူမျိုးနယ်ကပြည်တော်အုပ်စု6စုမှာသိယူဖို့ကျွန်တော်လွတ်တော်ကသဘောတူလိုက်ပြီးဖြစ်ပါရဲ့ဒါပေမဲ့ဘေးနေရာကဘေးမြေကြီးကိုသိမယ်ဆိုတာကိုတက်စရာကြီးရွာကြီးကိုတော့ရောက်ပြီးတော့အကျိုးရဖက်ကတရားဝင်ပြောဖို့ဆိုဖို့လဲလူနေပါသေးတယ်နောက်တစ်ခုဒီနေရာမှာဒေသခံတွေအများမကျေနပ်ကြတာတော့ဘာတစ်ခုရှိလဲဆိုဒီလေမြေကြီးနဲ့တစ်ဆက်စားရှိတဲ့တောင်ကုန်းလေးတွေရှိရဲ့ဒီတောင်ကုန်းလေးတွေကိုလေသမားကြီးကသူတို့တက်တော့မယူဖလားလောက်ကန်ရှားတော့လာပြီမဲ့တရားဝင်ဒီနေရာမှာပိုင်ရှင်မရှိဘူးအဲ့လိုပိုင်ရှင်မရှိတဲ့နေရာတွေကိုတက်ဆိုင်ရာအစိုးရဌာနအကြီးအကဲတွေနော်ညီလို့ဒီစုကိုတင်ယူပြီးတော့ဖြာခင်းထားကြတယ်ဒီလူဒီစီညာမှာလာအိမ်ဆောင်မှာလည်းမဟုတ်လောက်ကန်ရှားတော့မှာလည်းမဟုတ်အထူးစည်းဝါးရေးဆောင်လုပ်တဲ့အခါဒီမျိုးကိုသူတို့ပြေပါဆိုပြီးတော့ရောင်းစားဖို့ဖြာခင်းထားကြတဲ့အစိုးရထိပ်ဘက်ကလူကြီးတော်တော်များများအရင်ခင်အစိုးရလက်ထက်ကအဲ့ဒါဒီကိုလည်းကျွန်တော်တွေ့ရတဲ့အခါဒီပေါ်မှာမကျေနပ်တာတွေကလည်းအခုပြည်သူတွေထဲမှာအခုတစ်ထိရှိနေတယ်ဆိုတာကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့အဲ့တော့အရင်အစိုးရလက်ထက်ကလူကြီးဖြာခင်းထားတာကိုအခုအစိုးရကဘာမှအရေးယူဆောင်ရတာမယူလားခဏအဲ့ဒီစောက်
အဲ့လိုဆောင်ရတာတခုမှမတွေ့ရသေးပါဘူ
းအခုလက်ရှိအစိုးရဟာသီးရသားနဲ့မလုပ်တာလားလုံနီးကင်နီးသူတို့နားမလဲတာလားလုံနိုင်တဲ့အခြေအနေမရှိတာလားခင်ဗျာတစုံတစ်ခုကြောင့်ဘယ်လိုသုံးသပ်လို့ပါလဲလား
ဒီလက်ရှိအစိုးရတော့အရင်ခင်အစိုးရရဲ့လုံထားတဲ့အမှားယွင်းတွေကိုပဲလိုက်ပြီးတော့ပြောနေလို့ရှိရင်တယောက်နဲ့တယောက်နာကျင်မှုပဲဖြစ်ပြီးတော့ရှေ့ခီးဆက်တဲ့နေရာမှာအရှက်ဒီဖြစ်နေတယ်တော့စဉ်းစားကြလဲရှိကောင်းရှိပါလိမ့်မယ်
သူတို့လုပ်တဲ့ဆောက်လုပ်ရေးလုပ်ငန်းတွေတိဆောက်ရေးလုပ်ငန်းတွေမှာအလုပ်သမားတွေရောအမြောက်များလုံမှာပေါ့ခင်ဗျာဒေသခံတွေရောအလုပ်ကင်ရကြပါလားအဲ့လိုမရှိဘူးလား
ဒီလုပ်ငန်းရှားပြီးတော့လှုပ်လာမယ်ဆိုရဲအစီအစဉ်ဒီကိုဒေသခံတွေမသိတဲ့အောင်ဒေသခံတွေမှာကြိုတင်ပြင်ဆင်ကြမှုလည်းမရှိပါဘူးနောက်ဒေသခံတွေအလုပ်ကင်ခွင့်လန်းကတော့ labor အနည်းဆုံးပေါ့ hard labor ဆင်တော့ပဲနည်းနည်းပါးပါးရကြရဲ hard labor မှာလည်းဒီဒေသခံတွေကိုပေးတဲ့လောကဟာတခြားဒေသကလူတွေကိုပေးတဲ့လောကကြီးထက်နည်းတယ်ဆိုပြီးညှိထွက်မှုတွေလည်းရှိကြပါရဲ့ဒါကတော့ဒေသခံအလို့ကျန်တဲ့ဘက်ဒီကကျွမ်းကျင်မှုကိုလိုက်ပြီးတော့ပေးတဲ့နေရာမှာကွဲပြားတာလားဘာပဲနေရာမှာကွဲပြားတယ်ဆိုတော့မသိဘူးလောကအနှင်ခံရတယ်ဆိုပြီးတော့ပြောဆိုမှုတွေတော့ရှိကြပါလေခင်ဗ
ျနောက်အခုနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံထဲမှာစာချုပ်စည်းမ်းလုပ်တဲ့အခါမှာဒေသခံတွေရဲ့သဘောထားလည်းထည့်ရမယ်ပွင့်လင်းမြင်သာမှုရှိရမယ်ဆိုတဲ့ကိစ္စတွေရှိတယ်အခုဥပရှင်ဟာဒေသခံလည်းဖြစ်တယ်ဒေသမှာဩဇာရှိတဲ့ရွှတ်တော်ကိုယ်စားလှယ်တယောက်ဒီလိုပုဂ္ဂိုလ်ကမှမသိရင်ဘယ်သူတွေသိမလဲခင်ဗျာဘာဖြစ်လို့ဘယ်လိုကြောင့်မသိနိုင်တာလဲခင်ဗျာဥပရှင်တို့
ဒီအခုလက်ရှိလုပ်နေတဲ့ရေနံတင်စိတ်ကမ်းရဲ့ရေနံပိုက်လိုင်းတွေတဲ့ကိစ္စရဲ့ဂျန်ဝေးပိုက်လိုင်းဆောက်လုပ်တဲ့ကိစ္စရဲ့ဒီကိစ္စတွေကတော့စေစုရလက်ထက်ကလုပ်ခဲ့တဲ့အတွက်ကြောင့်စေစုရအစစ်အစစ်ရဲ့ပွင့်လင်းမြင်သာမှုမရှိတဲ့အကျိုးဆက်တွေပေါ်ဥရောကြတာရေအခုအကျိုးစီးပွားရေးဆောင်လုပ်ငန်းကိုလောက်ကင်ဖို့တင်တာအဝရထားတဲ့ CD company ကတော့တကယ် account တွေဖော်မဲ့ဟာကကို NLD အစိုးရအသစ်လက်ထက်မှာဖော်ရမှာဖြစ်တယ်ကြာ NLD အစိုးရအသစ်လက်ထက်မှာတော့ဝင်လိမြင်တာမှုရှိအောင်သူလည်းပြောကြနိုင်မယ်လို့ထင်တာပဲလေ
ဥပရှင်ကလွှတ်တော်ကိုယ်စားလှယ်ဆိုတော့ဒီကိစ္စကိုစောစောကဒေသခံတွေရဲ့အခြေအနေတို့ပထမအစိုးရလက်ထက်မှာပွင့်လင်းမြင်တာမှုမရှိခဲ့တဲ့ကိစ္စတို့ပေါ့လေအဲ့ဒီဟာတွေကလွှတ်တော်ကဘာမှမဆောင်ရွက်နိုင်ဘူးလားစဉ်းစားခြင်းမရှိဘူးလားဒီကိစ္စကို
တော်တော်ဆရာကကျွန်တော်တို့ဒီမှာလေကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဒီဗဟိုချုပ်ကင်မှုလွန်ခဲ့တယ်နောက်တစ်မျိုးပြောမယ်ဆိုလို့ရှိရင်တော့ဗမာကောင်းဆောင်တရားတော့သဘောကျမှာမဟုတ်ဘူးမင်းတို့ဒီကလူမျိုးရေးရတိုင်းရင်းသားတွေကိုခွဲခြားဆက်ဆံတယ်အုတ်ချုပ်ခံလူသားစားလူမျိုးတစ်မျိုးနဲ့တမတ်ထားတဲ့တွေကတို့ဒီကိုဘာမှလူရမသိဘူးဂရုမဆိုင်ဘူးကျွန်တော်ဒီကအဲ့လိုပြောရမယ်အဲ့လိုပြောရင်သူတို့ကတော့စိတ်ဆူမှာအမှန်တော့အဲ့လိုပဲကျွန်တော်ဒီကဒီဗမာကောင်းဆောင်တည်းရဲ့ခွဲခြားဆက်ဆံမှုကိုခံရတဲ့ဟာလေဒီစီးပွားရေးလုပ်ငန်းဒီမှာတည့်ရောက်နေတဲ့သဘောရှိပါလေဥကြောတန်ရယ
်ဟုတ်ကဲ့ဒါတော့စိတ်ထဲမှာခံစားချက်ပိုင်ပေါ့လေဒါပေမဲ့တကယ်လက်တွေ့မှာဖြစ်နေတာကိုမတင်ပြဘူးလားလွတ်တော်မှာရော
လက်တွေ့မှာဖြစ်နေတဲ့ဟာကိုကျွန်တော်ကမိခွန်းတွေမိပါရဲ့မိခွန်းတွေမိတော့လေသူတို့တွေကဟိုရေဘူးရသဘောပဲဖြေတဲ့ခါကျွန်တော်ဒီပြင်မှာတကယ်ဖြစ်နေတဲ့ဟာကိုသူတို့ကမဖြေကြဘူးမဖြေရတဲ့ခါကျတော့နောက်ထပ်မေးဖို့ကြိုးစားတဲ့အလုပ်တွေကိုကျွန်တော်တို့ကနည်းနည်းဘာမှအတိတ်ပဲမရှိတဲ့အလုပ်တွေကိုလုပ်နေရသလားဆိုတဲ့ဟာမျိုးဖြစ်တဲ့အတွက်ကြောင့်အခါတည်းလေဒီလိုလုပ်ငန်းတွေကိုကျွန်တော်တို့ကိုယ်တိုင်မဆောင်ရွက်ပဲနဲ့ CSO ဒီအဖွဲ့ကြီးရဲ့လှုပ်ရှားချက်တွေပဲအားပေးရမလို့လို့ဖြစ်နေရလीအခု NLD ဆွေးရလက်ထက်မှာတော့ကျွန်တော်တို့ဒီစီးပွားရေးဝန်ကြီးတဲ့ပြီးခဲ့တဲ့ဒီလလနောက်ဆုံးပတ်မှာကြောက်ဖြူကိုလာရဲ့ ကျောက်ပြူတူစီပွားရုံကိစ္စကိုဆက်လက်ပြီးတော့ဆောင်ရွက်ဖို့ဒေသခံတွေနဲ့ပထမဆုံးသာတွေ့ရပါလိမ့်ဝင်လိမ့်မြင်တာမှုရှိအောင်ဒေသအသီးသီးကိုသူတို့တွားရပြီးတော့ရှင်းလင်းချက်ဒီလုပ်မယ်ဆိုပြီးတော့သူတို့ပြောကြပဲအပြောနဲ့လက်တွေ့လောက်ကကန့်ညင်တော့ဒေသခံတွေလည်းဘာဖြစ်ဖြစ်လူလူလာလာရှိကြမှာပေါ့ဘာဖြစ်လို့ဒီဒေသမှာစီးပွားရေးအခွင့်အရေးများကြီးဖန်တီးပေးဖို့လိုပါတယ်
ကျွန်တော်အဲ့ဒီလွတ်တော်ကိစ္စကိုကျွန်တော်နည်းနည်းပြောခြင်းနဲ့ပထမလွတ်တော်စက်တန်းကအခုလက်ရှိလွတ်တော်စက်တန်းတဲ့ပို့ပြီးတော့ထိရောက်မှုရှိခဲ့တယ်ပို့ပြီး efficient ဖြစ်တယ်ဆိုပြီးတော့သူသုံးသက်ချက်ကိုကျွန်တော်တွေ့ရပါတယ်အဲ့ဒီကိစ္စကိုဥပမာရှင်ဘယ်လိုပြောလို့ပါလဲဒီလိုကိစ္စမျိုးပထမလွတ်တော်စက်တန်းမှာတုန်းကဆိုရင်ပို့ပြီးထိရောက်ရောက်ဆွေးနွေးတင်ပြနိုင်ခွင့်ရှိရတယ်လေ
ရာမှာတော်တော်အကောင်းမောင်းတန်နဲ့လုံနိုင်ကင်နိုင်ကြရကြီးရှိပါရဲ့အဆူကြီးမှာလည်းတော်တော်လေးတက်တက်ကြွကြွနဲ့ဆွေးနွေးအတည်ပြုနိုင်ကြရကြီးရှိပါရဲ့ဒါပေမဲ့တနိုင်ငံလုံးမှာဖြစ်ပြနေတဲ့လူအချက်တွေအကုန်လုံးကိုလွှမ်းခြုံနိုင်ခဲ့တာမှမရှိပဲအဲ့လိုလွှမ်းခြုံမှုမရှိနိုင်ခဲ့တဲ့ဒီမှာကျွန်တော်ဒေသကအထူးစီးပွားရေးဆောင်လုပ်ငန်းတွေပါပါတယ
်ဆိုတော့အခုလွတ်တော်တက်တမ်းမှာရောအဲ့ဒါပူဆူလာအဲ့တိုင်းပဲ
အခုလွတ်တော်တက်တမ်းမှာကျွန်တော်ကြောက်ဖို့အထူးစီးပွားရေးဆောင်ကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်ကိုမေးခွန်းကျွန်တော်တင်ထားတာရှိပါတယ်ဟောလွတ်တော်ကတစ်ဆင့်အစိုးရအဖွဲ့ကိုပေါ့လေသူတို့ရဲ့တရားဝင်ဖြေကြမဲ့အဖြေကြီးကိုကျွန်တော်မသိရသေးပါဘူးကျွန်တော်ကိုယ်တိုင်လည်းမိခွန်းတင်ထားတာရှိပါရဲ့ပြည်အောင်စိဝင်ကြီးနဲ့တွေ့တော့လည်းဝင်ကြီးကျွန်တော်မိခွန်းတင်ထားတာရှိရဲ့ဘယ်တော့ဖြေမလဲလို့တော့မေးလိုက်သေးတယ်ဒီကတော့ဘာမှပြန်မပြောခဲ့ပါဘူ
းဆိုတော့ဒီအစွဲလက်ထက်မှာလုလာမယ်အဲ့ဒီအထူးစီးပွားရေးဆောင်ဝင်ကြီးကိုယ်တိုင်လာပြီးတော့ဒေသခံနဲ့တွေ့တယ်အတက်စရာအစာပြိုမှုလေးတွေ့ရတယ်ဆိုပါဆိုပြဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ကောဒေသခံတွေကအတက်ကြပါလားဥပရှင်မြင့်တို့ဒေသခံတွေကလည်းပဲအကောင်းမြင်မျှော်လင့်နေကြပါလားအဲ့ဒီကိစ္စဖြစ်ထွန်းလာဖို့အတွက်
အဲဝန်ကြီးရောက်တဲ့နေ့မှာကျွန်တော်ကြောက်ဖြူမျိုးကဓမ္မဝတီခမမှာဆွေးနွေးကြရတဲ့အချိန်မှာကတော့ဟာတချို့ဒေသခံတွေကဒီလုပ်ငန်းကိုသဘောမတူတဲ့ပြောဆိုမှုတွေတောင်ကျွန်တော်ကြားရပါရဲ့။ဘာဖြစ်ဖြစ်ဖြစ်ကျွန်တော်ဒီနေရာမှာစီးပွားရေးဂျုံတစ်ခုတော့ထူထောင်ပေးဖို့လိုပါတယ်။ကျွန်တော်ဒေသဖွံ့ဖြိုးတိုးတက်မှုကိုဒီလိုပြစ်ထားလို့တော့မရပါဘူး။ကျွန်တော်မှာကိုယ်ကိုယ်တိုင်လည်းရင်းနှီးမြှုပ်နှံနေရအားမရှိတဲ့အခါကျတော့အားရှိတဲ့နိုင်ငံတစ်နိုင်ငံကကျွန်တော်ရှိမှာတဲ့မှုထူထောင်မှုလုပ်ငန်းတွေကိုမလွဲမသွေလုပ်ပေးဖို့လိုပါတယ်။လောလောဆယ်ကတော့ကျွန်တော်တို့ဒီသားမှာတရုတ်ကပဲနေရာယူထားရဲဗမာအစိုးရကလည်းတရုတ်နဲ့ပဲလုပ်ငန်းရှင်တွေကဘူး1 by 1 room မှာလည်းပါဝင်ဆောင်ရွက်နေရဲဆိုတော့ဒီလုပ်ငန်းကိုတရုတ်ကုမ္ပဏီရဲ့အကျူစီးပွားရဲကျွန်တော်ဒေသရဲ့အကျူစီးပွားရဲဒီကျွန်တော်နိုင်ငံရဲ့အကျူစီးပွားကြီးကိုကျွန်တော်လက်ရှိအစိုးရကမျှတအောင်ပဲလို့ကံတွေမလဲဆိုရတော့အရေးကြီးပါရဲ့ဒေသခံတွေကတော့နားလည်လို့ပြောတာလည်းရှိမယ်နားမလည်လို့ပြောတာလည်းရှိမယ်နားလည်သည်ဖြစ်စေနားမလည်သည်ဖြစ်စေဒေသခံတွေပြောတဲ့စကားတွေကအလကားမဟုတ်ပါဘူးသူတို့ရင်ထဲမှာရှိတဲ့ခံစားချက်တွေဖြစ်တဲ့တို့ရောက်ဒီချာနောက်ထောင်ဖို့လည်းလိုပါရဲ့နောက်ထောင်ဖို့လည်းကျွန်တော်ဝန်ကြီးဒီတော်ချုပ်ဝန်ကြီးရောက်လာတော့ကပြောပြလိုက်ပါရဲ့
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကြောက်ဖြူတရုတ်စီးပွားရေးရင်းနှီးမြှုပ်နှံမှုဟာနိုင်ငံတကာမဟာဗျူဟာနဲ့ပတ်သက်နေတယ်အထူးသဖြင့်အိန္ဒိယနိုင်ငံကိုကြောက်ဖြူဘင်္ဂလားဒေ့ရှ်ကစစ်တကောင်တို့စီရီလင်္ကာတို့ဟိုပါကစ္စတန်တို့နဲ့ဆက်ပြီးတော့အိန္ဒိယနိုင်ငံကိုရေချောင်းကဝန်းရံဖို့လုပ်တဲ့တရုတ်ရဲ့မဟာဗျူဟာရှိတယ်ဆိုပြီးတော့လည်းပြောကြပါတယ်ဒါဆိုရင်နိုင်ငံရဲ့နိုင်ငံခြားဆက်ဆိုင်နေလဲပတ်သက်လာနိုင်တဲ့ကိစ္စဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ရောလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဥပရှင်ဘာများပြောလိုပါလဲ
ဒီတရုတ်ကဒီနေရာမှာစီဝါရေးမဟာဗျူဟာရလကောင်စီရေးမဟာဗျူဟာရလကောင်သူတို့ချိန်ချထားကြတယ်တွေ့ချထားကြတယ်အများကြီးရှိမှာပေါ့ကျွန်တော်တို့ကတော့ဒီနိုင်ငံကြီးရဲ့နိုင်ငံကြီးကစားခွဲမှာအသုံးချခံရတဲ့အချိန်မှာမြင့်မြုပ်မသွားပဲနဲ့ကျွန်တော်တို့ဒေသစီဝါရေးဖွံ့ဖြိုးမှုဖြစ်စီဖို့အတွက်ရဒီစီဝါရေးလုပ်ငန်းတွေမှာကျွန်တော်တို့ဒေသကလူတွေအလောက်ကန်ခွင်းလန်းရဖို့ရဒီဒေသကပညာရေးကျမ်းမာရေးလူမှုရေးနမဆက်တွေရဒီတိုးတက်ဖွံ့ဖြိုးမှုလုပ်ငန်းတွေကိုလည်းကျွန်တော်တို့ကဘလောက်ဒီပူပေါင်းပါဝင်ဆောင်ရွက်နိုင်မလဲဆိုတဲ့အခွင့်အလမ်းတွေကိုနိုင်ငံတော်အစိုးရကဘယ်လိုစီစဉ်ဆောင်ရွက်ပြီးတော့ကျွန်တော်တို့လည်းဘယ်လိုလက်တွဲပြီးတော့အလုပ်လုပ်မလဲဆိုတာဒီကိုကျွန်တော်သိချင်တာပါရဲ့
။ဦးကျော်စံသားစီစဉ်တင်ဆက်တဲ့မြန်မာပြည်သုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။အားကစားစီစဉ်ကိုမထုတ်လွှင့်ပေးခင်မှာလာမယ့်စနေနေ့ညတိုက်ရိုက်လည်လိုက်စီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုကြိုတင်သိပေးချင်ပါတယ်ရှင်။စီပွားရေးဟာအရှိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစီပွားရေးရာအခြေအနေကောင်းပြီးတကယ်ပေါ်ပေါက်လာနေပါပြီလား။
စီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းစားနေကြရပါပြီလားဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒေါ်ရာရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ဘေးမြဲလိုတာကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမြင့်မြတ်ဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ1-232-3855လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးပွားရေးတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ညမတိုင်ခင်မှာသောရရှင်တွေအချိန်မီဆက်သွယ်လာကြပါလို့လည်းထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတော့အားကစားကဏ္ဍကိုထုတ်လင်းပေးပါပါ။ဒီတစ်ပတ်အတွက်ဒီကဘာတဝန်းကအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ထားပါရရှင်။
အကြံဉာဏ်နိုင်မှာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Real Madrid အသင်းဟာဥရောပဖလားကို12ကြိမ်မြောက်ဘူးဆွဲပြီးတော့ Champions League မှာပထမဆုံးအချိန်နှစ်နှစ်ဆက်တိုက်ရတဲ့အသင်းဖြစ်တဲ့စံချိန်တင်လိုက်ပါတယ်။ Real ရဲ့ပြိုင်ဘက် Barcelona ကတော့ Valverde ကိုနီးပြတဲ့ဖြစ်တဲ့တရားဝင်ကြေညာလိုက်ပါပြီ။ဒီကြောင်းနဲ့အပြင်ပြင်းထန် Open Tennis ဂိုင်းပွဲဘက်ကတပတ်အတွင်းထူးခြားတဲ့အခြေအနေကိုအခုတစ်ပတ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။Real Madrid အသင်းကတော့ဥရောပ Champions League ဖလားကို12ကြိမ်မြောက်ပိုဆွဲသွားပါပြီ။စနေနေ့က Britain နိုင်ငံ Cardiff မှာကျင်းပတဲ့ဥရောပ Champions League Final မှာ Real Madrid အသင်းက Italy က Juventus အသင်းကို 4-2 နဲ့ပြပြသားသားအနိုင်ရပြီးတော့ Champions League ဖလားကို12ကြိမ်မြောက်ပိုဆွဲပြီးအများဆုံး3ကြိမ်တင်လိုက်ပါတယ်။ဥရောပဖလားကို Champions League အဖြစ်နဲ့ပုံစံပြောင်းကျင်းပလာကြတဲ့ကဘယ်အသင်းကမှ Champion ဘွဲ့ကိုမကာကွယ်နိုင်ခဲ့ပဲ Real အသင်းကဒီပွဲမှာနိုင်လိုက်လို့ Champion ဘွဲ့ကိုကာကွယ်နိုင်တဲ့ပထမဆုံးအသင်းဖြစ်နဲ့စံချိန်တင်လိုက်နိုင်ပါတယ်။ Real နီးပါးစီတန်းပြောတာကတော့ဒါကအသင်းရဲ့သမိုင်းဝင်အောင်ပွဲဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Fuimos superior lo que dije yo a los
ဘောလုံးရတဲ့အခါမှာကစားနေကြတိုင်ကစားကြဖို့ဒါပေမဲ့စိတ်ပါလက်ပါနဲ့တိုက်စစ်ဆင်ကစားဖို့ Juventus ကွင်းဘက်အချမ်းမှာကစားဖို့ကျွန်တော်မှားခဲ့ပါတယ်။ဒုတိယပိုင်းမှာကျွန်တော်တို့ကစားတာအရန်ကောင်းပါတယ်။များများလှုပ်ပြီးတော့ကစားခဲ့တယ်။အချက်ထိပ်ယူကစားတယ်။ကျွန်တော်တို့ Juventus ကို6-0သွင်းနိုင်ခဲ့ကြတယ်။ဒါကလွယ်တဲ့ကိစ္စတော့မဟုတ်ပါဘူး
။ Juventus ညပြ Allegri ကတော့
No solamente per dire che siamo vicini
ပထမပိုင်းကောင်းကောင်းကစားနိုင်ခဲ့ပြီမဲ့ဒုတိယပိုင်းကျတော့ Real ကကစားအားမြင့်ခဲ့ပြီးတော့ကျွန်တော်ဘက်က Brandt သွင်းတာလူထိထွက်ခဲ့ပါတယ်။ Real ဘက်က Casemiro သွင်းတဲ့ဒုတိယဂိုးကလူထိပြီးတော့ဝင်သွားတာပါ။ကျွန်တော်ဘက်ကလူသွားတာကဒုတိယကိုပြီးလဲရတဲ့အချိန်မှာတီတီငင်ငင်နဲ့ချိပကူရောက်အောင်မလုပ်နိုင်လိုက်တာပ
ါလက်ရှိကမ္ဘာအကောင်းဆုံးဘောလုံးသမားစီရိုနောဒိုကတော့ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီ
း un partido muy bueno la Juve entró muy bien pero después segundo tiempo
ဒီပွဲကပွဲကောင်းတစ်ပွဲပါ Juventus အသင်းကအစမှရန်ကောင်းပါတယ်ဒါပေမဲ့ကျွန်တော်တို့ကဒုတိယပိုင်းမှာလုံးဝအသာစီးယူနိုင်ခဲ့ပြီးတော့၃ဂိုးသွင်းနိုင်ခဲ့ပါတယ် Champions League နိုင်ဖို့ကမလွယ်ပါဘူးပြီးတော့ကျွန်တော်၂ဂိုးသွင်းနိုင်လို့လည်းဝမ်းသာမိပါတယ်ကျွန်တော်တို့ဒီပြိုးဆက်တစ်ကဥရောပ Champions League ဖလားကိုတဲ့နေ့စတက်ရတဲ့ပထမဆုံးအသင်းဖြစ်နေမှတ်တမ်းဝင်သွားပါပြီ။ဒါကြောင့်မလို့ကျွန်တော်အရန်ပျော်ပါတယ
်။ Juventus ဂိုးသမားဘူဖွန်ဟာ Champions League Final ကို2003-2015နဲ့အခုနဲ့2019မှာ Juventus နဲ့3ချိန်တက်ခဲ့ပြီးတော့3ချိန်စလုံးရှုံးပြီးတော့ဒုတိယပဲရခဲ့တာပါ။သူတို့အနိုင်ရဖို့မျှော်လင့်ခဲ့ပေမဲ့ရှုံးသွားတဲ့ပုံမှာတော့ဘူဖွန်ကအခုလိုပြောပါတယ
်။ Probabilmente insomma tutti noi
ကျွန်တော်ဒီတက်ကိုကောင်းကောင်းကစားနိုင်ဖို့မျှော်လင့်ခဲ့ပါဒါပေမဲ့ပွဲကရန်စစ်မြင်တာကြောင့်နည်းနည်းမှအာရုံစိုက်တာရော့သွားလို့မရပါဘူးအထူးသဖြင့် Real လိုကစားသမားကောင်းတွေရှိတဲ့အသင်းနဲ့ကစားတဲ့အခါမှာစက္ကန့်ဝက်လောက်တောင်မှအာရုံဆူဆိုင်မှုလွတ်သွားလို့မရနိုင်ပါဘူ
း Real စင်းဒီပွဲမှာဂိုးပြတ်နိုင်လိုက်တာနဲ့ပတ်သက်ပြီးတော့အားကစားဆောင်မရှင်ကိုစော်မျိုးတန်တုံးသက်တာကတော့
ဆိုချုပ်ပြီးပြောရမယ်ဆိုလို့ရှိရင်ကြာစီယိုနေလိုကစားသမားမျိုးသူပိုင်ဆိုင်ထားတာကပထမအချက်ပေါ့။နောက်ဒုတိယအချက်ကတော့ကစားချင်းရှင်းလိုက်တဲ့အချိန်မှာ VAR တက်တက်တော့တာဝါတယ်ပေါ့။တာဝါတယ်ဆိုဒုတိယပိုင်းကိုပြောရအောင်။စဲ့ရပတ်သားမှုပေါ့။ဒီနှစ်ချက်ကတော့တော်တော်အဓိကကျတယ်ဆိုလို့ပြောရအောင်။နောက်တစ်ချက်ကတော့ Liga LG ရဲ့လူကားလဲမှုပေါ့။နည်းနည်းလေးလူအပ်ချက်တွေရှိတယ်။နောက်တစ်ခုကဒုတိယပိုင်းမှာဒီဒီမှာအပြောင်းလဲလုပ်လိုက်တာလဲ VAR အတွက်ကိုစိတ်ကြိုက်ဖြစ်သွားတယ်ပေါ့။
ရယ်မက်ဒရစ်အသင်းကဒီပွဲအနိုင်ရလိုက်တဲ့အတွက် Real ပရိသတ်တွေကတော့မက်ဒရစ်မြို့မှာအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်။ဒါပေမဲ့အီတလီနိုင်ငံတူရင်မြို့လည်းကယင်မြန်မာတော့ဘောလုံးပွဲကြီးတဲ့ပရိသတ်တွေလူပိတာကြောင့်1400ကျော်ဒဏ်ရာရသွားခဲ့ကြပါတယ်။
ဘောလုံးပွဲကြီးနေတဲ့အချိန်မှာအသံကြယ်ကြီးတစ်ခုထွက်လာတာကနေလူတွေကြောက်လန့်တဲ့ကြားနဲ့ထွက်ပြေးတာကြောင့်လူပိပြီးတော့ဒဏ်ရာတွေရခဲ့ကြတာပါဒီထဲက9ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့သိရပါတယ်ခင်ဗျာရီယယ်သင်းကပြည်တွင်းအမှတ်ပေးဖလားနဲ့ဥရောပဖလားတွေကိုတိမ့်ပိုက်လိုက်တဲ့အချိန်ထဲမှာပဲဘာစလိုနာအသင်းကလည်းလာမယ့်ဘောလုံးရာသီအတွက်နီးပြတ်တဲ့ခန့်လိုက်ပါပြီ Athletic Bilbao နီးပြတ်ဟောင်း Ernesto Valverde ကိုနှစ်နှစ်စာချုပ်ချုပ်လိုက်တယ်လို့ဂျွန်လာတရက်နေ့ကကြေညာပါတယ်တကယ်လို့အသင်းနဲ့သူနဲ့ကြားမှာနှစ်ဖက်အဆင်ပြေတယ်ဆိုတော့နောက်ထပ်တစ်နှစ်ထပ်တိုးသွားဖို့လည်းစာချုပ်ထဲမှာဖော်ပြထားပါတယ်ခင်ဗျာအင်တာနက်မန်စီးတီးနီးပြဟောင်းရောဘတ်တိုမန်ချီနီကိုရုရှားကဇက်နက်စိန့်ပီတာစဘတ်အသင်းကနီးပြဖြစ်နေခန့်လိုက်ပါတယ်ဇက်နက်အသင်းကပြီးခဲ့တဲ့ဘောလုံးရာသီမှာရုရှားအမှတ်ပေးပွဲမှာအဆင့်3ပွဲရပြီးချန်ပီယံလိဂ်နဲ့လွဲသွားတာကြောင့်နီးပြလူချက်စကူကိုတာဝန်ကနေဖယ်ရှားလိုက်ပြီးတော့မန်ချီနီကိုခန့်လိုက်တာပါပြင်သစ်အိုပန်တင်းစ်ပြိုင်ပွဲမှာတော့အမျိုးသားဘက်မှာနာမည်ကြီးတွေကဗြိတိန်ကကမ္ဘာအဆင့်1အန်ဒီမာရေးလက်ရှိချန်ပီယံနိုဗက်ဂျိုကိုဗစ်နဲ့ရာဖဲလ်နဒါလ်တို့ quarter final တက်သွားကြပြီမဲ့အမျိုးသမီးတူးချင်းပြိုင်ပွဲတွေမှာတော့မနေ့ကချန်ပီယံမဂိုရူဇာနဲ့ပြင်သစ်နိုင်ငံသူမလာဒီနိုဗစ်တို့ကစားတဲ့ပွဲမှာမလာဒီနိုဗစ်က 6-1 6-3 နဲ့နိုင်သွားတာကြောင့်ချန်ပီယံမဂိုရူဇာပြိုင်ပွဲကနေထွက်လာရပါတယ်ဒီပွဲမှာပြင်သစ်ပရိသတ်တွေသူတို့နိုင်ငံသူမလာဒီနိုဗစ်ကိုအကြီးကျယ်အားပေးခဲ့တာကြောင့်မဂိုရူဇာအတွက်တော့အတော်လေးကိုခက်ခဲခဲ့ပြီးတော့အဆင်မပြေဖြစ်ခဲ့တယ်လို့မဂိုရူဇာကပြောပါတယ
် Tough for me I understandI just think that
ဒီနေ့ကကျမတွေ့တော့ပြိသက်တွေကနည်းနည်းလေးတိတိတသားကိုပဲခက်ခဲစီတယ်လို့ထင်ပါတယ်ကျမနားလည်ပါတယ်ဒါပေမဲ့ပြိသက်တွေအနေနဲ့ကလည်းတစ်ခါတလေတော့ပြိုင်ပွဲကိုလေးစားဖို့လိုပါတယ်ဒါကြောင့်လည်းဆိုတော့ကျမတို့ကစားတာကိုခဏခဏရပ်ရပါတယ်တိုင်ကပြိသက်တွေကိုညင်ပေးဖို့ခဏခဏပြောရပါတယ်ကျမတွေကိုလာတာရန်လူရှာဖို့မဟုတ်ပါဘူးကျမဒီမှာကစားရတာကြိုက်ပါတယ်ဒါပေမဲ့ဒီနေ့ကတော့စိတ်မကောင်းဖြစ်နေပါတယ်ရှင်
American က Venus William ကတော့ Switzerland နိုင်ငံက Timia Bosinski ကို 9-6-6 နဲ့ရှုံးနေသွားလို့ပြိုင်ပွဲကနေထွက်ခဲ့ရပါတယ်။ဒါကြောင့်အမျိုးသမီးတွေဘက်မှာနာမည်ကြီးတွေက Wozniacki, Mladenovic နဲ့ Halep တို့ပဲကျန်တာကြောင့်ဘသူတွေ final တက်ပြီးဘိုးဆွဲမယ်ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားစီစဉ်ကိုနားဆင်ခဲ့ကြတာပါရှင်ဒီစီစဉ်နဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းစာမားတွေကို VUE Internet Website လိပ်စာ bamis.vuenews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာနဲ့ပါဖတ်လို့ရပါတယ်ရှင်အခုသတင်းချင်းချုပ်ကိုကိုအောင်လင်းကကြင်ညာပေးပါမယ်ရှင
်ယူရနိုင်ငံမှာလူ12ယောက်သေဆုံးပြီး42ယောက်ဒဏ်ရာရရှိခဲ့တဲ့ပါလီမန်နဲ့ကွယ်လွန်သူခေါင်းဆောင်အယာတိုလာရူဟိုလာခိုမေနီကူဘိမန်ကိုဒီကနေ့ပြစ်မှတ်ထားတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS Islamic စစ်သွေးရအဖွဲ့ကကြေညာလိုက်ပါတယ်တိုက်ခိုက်သူ6ဦးစလုံးကိုတော့လွန်ကျော်ရေးတပ်ဖွဲ့တွေကအသေးပြစ်ကတ်ဖမ်းဆီးခဲ့တာပါပြည်ထောင်ငံလန်ဒန်တရာဟောမှာပြီးခဲ့တဲ့သတင်းပတ်ထဲအချမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွင်သေဆုံးသူနောက်တူရှိခဲ့ကြောင်းတိုင်းပြည်ထဲကအလောင်းတလောင်းကိုရှာဖို့တွင်းရှိခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ကအတိအကျပြောဆိုလိုက်ပါတယ်သေဆုံးသူဟာပြည်ထောင်နိုင်ငံသားဇေဗီယာတောမတ်စ်ဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောဆိုခဲ့တာပါရုပ်ကဖေရှားခံရတဲ့အမေရိကန်ပြည်သူစုံစမ်းစစ်ဆေးပြုတဲ့ FBI ညွှန်ကြားရေးမှူးဟောင်း James Comey မှာအစိုးရရှိနေအောင်ခရစ်စတိုဖာ Ray ကိုမချခင်အစိုးပြုခန့်မဲ့ကြောင်းဒီကနေ့စောပိုင်းမှာပဲတမတ်တော်နဲ့ Trump ကTwitter ကနေပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့လတဲ့တမတ်ထရန့်ယာရုကပြောလိုက်တဲ့ FBI အကြီးအကဲဟောင်းဟာအထက်တော်ထောက်လိုင်းကော်မတီရှင်းမှာထွက်ဆိုဖို့တည့်ရလို့မှာတမတ်ရဲ့ကြေညာချက်ထွက်ပေါ်လာတာပါအချိန်နှဲမှာပဲပြီးခဲ့တဲ့နေ့အမေရိကန်တမတ်ယူဝဲမှာရုရှားရဲ့စစ်ပတ်မှုနဲ့ပတ်သက်လို့ထက်တော်တွေစုံစမ်းစစ်ဆေးမှုတွေမှာအမေရိကန်ထိုက်တန်းလုံခြုံရေးအရှိထွက်ဆိုနေကြပါတယ်အမျိုးသားထောက်လိုင်းညွှန်ကြားရေးမှူးဒန်ကော့စ်အမျိုးသားလုံခြုံရေးအေဂျင်စီအကြီးအကဲမိုက်ကယ်ရော့ဂျာစ် FBI ယာရီညွှန်ကြားရေးမှူးအန်ဒရူးမက်ကိတ်ရှင်းနေချုပ်ရော့ရိုဇန်စတိုင်းတို့ထွက်ဆိုနေကြတာပါတင်နနိုင်တိုင်းမြို့မြို့ကနေရန်ကုန်ကိုပြန်တန်းစဉ်ပျောက်ဆုံးနေတဲ့လေရင်အပိုင်းစာတွေကိုတဝဲမျိုးအနည်းတွေ့ရှိရတဲ့အကြောင်းတိုင်းလုံညွင်းနဲ့နေဆက်ရေးရဝန်ကြီးကဗီဒီယိုကိုပြောပါတယ်။အမတ်တပ်မတော်ရရှိနေတဲ့မိသားစုတွေပေါဝင်လူပေါင်း100ကျော်လိုက်ပါသွားတဲ့လေရင်ဟာပြတ်ကျခဲ့တယ်လို့လည်းယူဆနေကြတာပါ
။သတင်းချင်းချုပ်ကိုကိုအောင်လင်းကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Rachel Smith ဖြစ်ပါတယ်။စမတော့ခင်ပြူထွေးပါရှင်။ View American တိုင်းရဲ့ပုံထူးနေ့ညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ line to meter 2432 2550နဲ့အစောပိုင်းနာရီဝက်9နာရီကနေ9နာရီခွဲအထိကိုတော့ line to meter 190 kHz 1590ကနေအတန်လွှင့်ခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.